Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ American ပြည်ထောင်စု Washington DC မြို့တော်ကနေ2015ခုနှစ်ဩဂုတ်လ6ရက်ကြာသပတေးနေ့ညပဲ VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ9နာရီကနေ10နာရီထိ line meter 24 25 32 51နဲ့ line lab meter 190တို့ကနေတက်ရိုက်ထုတ်လွှင့်ပေးနေပါခင်ဗျာကျွန်တော်ကတော့အောင်မဒီညပဲအစီအစဉ်မှုအဖြစ်တာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာပါရှင်ကျွန်မခင်မြွှေပါအာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့ဒီကနေ့ဆွေးနွေးပွဲအပြီးပူးတဲ့ညနာချက်ထုတ်ပြန်တာမှာတောင်တရုတ်ပင်လယ်ရေးနဲ့ပတ်သက်တဲ့စကလုံးသုံးဆွဲမှုအပေါ်သဘောထားကွဲလွဲမှုတွေရှိခဲ့ပါတယ်တခါမြန်မာနိုင်ငံရေပေးသင့်လူထုအတွက်အမေရိကန်ကဒေါ်လာ6သိန်းအရေးပေါ်ကူညီပေးအပ်သွားမယ်လို့ပြောပါတယ်နောက်ပြီးခဲ့တဲ့သတင်းပတ်တုန်းကပျောက်ဆုံးမလေးရှားလေယာဉ်ကနေလေယာဉ်တောင်မှအပျက်စီးတစ်ခုကိုရှာတွေ့ခဲ့တဲ့ reunion ကျွမော်ပါပဲနောက်ထပ်လေယာဉ်ပြတ်အပိုင်းစားတစ်ခုကိုထပ်တွေ့ထားတယ်လို့မလေးရှားသံယူပို့ဆောင်ရေးဝန်ကြီးကပြောပါတယ်ရှင်ဒီလိုမျိုးထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုတော့ကိုကောင်းထက်တဲ့အတူပြောပြပေးပါမယ
်ကောင်းပါခင်ဗျာဒီကနေ့ညပဲတင်ဆက်ပေးမယ့်သတင်းတွေတွေထဲမှာတော့
အထူးဆုံးကျွန်မတို့အတွက်အရေးကြီးဆုံးအကူအညီတစ်ခုကတော့မှန်ကန်တဲ့သတင်းအချက်အလက်တွေရဖို့ပါပဲ
ရည်ကြီးရရှံမှုဖြစ်နေချိန်မှာအထူးအောင်ဆုံးလိုအပ်ချက်နဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ကပြောသွားတာပါဒါအပြင်ရေဘေးတင်ပြည်သူတွေရဲ့နောက်ဆုံးအခြေအနေတွေကိုလည်းတင်ပြပေးမှာဖြစ်တယ်လို့နိုင်ငံတကာအကူအညီတွေနဲ့ပတ်သက်ပြီးတော့လည်းတင်ဆက်ပေးမှာပါအဲ့ဒါတွေကိုမတင်ဆက်ခင်မှာတော့အခုအရင်ဆုံးနောက်ဆုံးရနိုင်ငံတကာသတင်းတွေကိုမက်ခင်ပြူထွေးနဲ့ကိုကောင်းထက်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့ဒီကနေ့ဆွေးနွေးပွဲတွေအဆုံးသတ်ချိန်မှာပူးတဲ့ကြေညာချက်တရက်ထုတ်ပြန်ခဲ့ကြတဲ့အဖွဲ့ဝင်နိုင်ငံတွေအကြားတောင်တရုတ်ပင်လယ်ရေပိုင်နဲ့အငင်းပွားမှုနဲ့ပတ်သက်တဲ့စကလုံးရင်းညွန်းသုံးဆွဲမှုအပေါ်မှာသဘောထားကွဲလွဲမှုတွေရှိခဲ့ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကတော့ဒေသရင်းလွတ်လပ်စွာရေချောင်းနဲ့လေချောင်းသွားလာမှုတွေရှိအောင်ဆက်လက်ထိန်းသိမ်းထားဖို့အရေးကြီးတယ်လို့ပြောပါတယ်။ဒါ့အပြင်ဒီတရုတ်အနေနဲ့ဒီတောင်တရုတ်ပင်လယ်ပြင်အတွင်းကကျွန်းစုတွေအပေါ်မှာလူလုံကျွန်းတွေတိစောက်နေတာတွေကိုရပ်ဆိုင်းဖို့လဲဝန်ကြီးကယ်ရီကတောင်းဆိုပါတယ်။တိချကိစ္စရက်တစ်ခုဖြစ်တဲ့ Iran Nuclear သဘောတူညီချက်နဲ့ပတ်သက်လို့တော့အိန္ဒိယအာဆီယံနိုင်ငံသားရေးဝန်ကြီးတွေကတကယ်လို့ဒီသဘောတူညီချက်အပြည့်အဝအကောင့်ထဲပေါ်လာမယ်ဆိုရင် Iran ရဲ့ရက်ဖက်ညှင်းညက်တဲ့ Nuclear အစီအစဉ်အပေါ်ယုံကြည်မှုတည်ဆောက်ရကြလိမ့်မယ်လို့ဖော်ပြကြပါဗျ။ဂျပန်နိုင်ငံဟီရိုရှိမားမြို့ကိုအမေရိကန်ကအနုမြူပုံချဲချခဲ့တာအနှစ်80ပြည့်တဲ့နေ့ဖြစ်တဲ့ဒီကနေ့မှာအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကဒီဖြစ်ရက်ရဲ့နောက်ဆက်တွဲစိုးကြိုးတွေကိုအထင်ကရ Iran Nuclear သဘောတူညီချက်နဲ့ဆက်ဆက်ပြောဆိုလိုက်တယ်လို့အခုအာဆီယံရဲ့ကြေညာချက်ထွက်ပေါ်လာလာလည်းဖြစ်ပါတယ်။ဒီဟီရိုရှိမားအဖြစ်ပြက်ဟာဆိုရင်တိုင်းပြည်တွေနဲ့ပြည်သူတွေအပေါ်မှာနှစ်ပေါင်းများစွာတက်ရောက်မှုတွေရှိစေတဲ့စစ်ရဲ့စိုးကြိုးတွေကိုသတိပေးနေုံသာမကနျူကလ িয়ার လက်နက်ပုံမှုအသုံးပြုလာမှုတွေကိုရှော့ချနိုင်ဖို့ Iran နဲ့ရရှိထားတဲ့သဘောတူညီချက်ရဲ့အရေးပါမှုကိုဝန်ကြီးကယ်ရီကအလေးပေးထောက်ပြပြောကြားပါရယ်မလေးရှားနိုင်ငံမှာကျင်းပတဲ့အာဆီယံအစည်းအဝေးအပြင်ပတ်မှာအမေရိကန်နိုင်ငံသားဝန်ကြီးနဲ့ဂျပန်နိုင်ငံသားဝန်ကြီးတို့ဒီကနေ့တီးခြားတွေ့ဆုံတဲ့အချိန်မှာ Mr. Kerry ကအခုလိုပြောခဲ့တာဖြစ်ပါတယ်အာရှ၅နိုင်ငံကိုခီးထွက်နေတဲ့ Mr. Kerry ဟာဒီကနေ့နောက်ပိုင်းမှာတော့ Vienna နိုင်ငံကိုဆက်လက်သွားရောက်မှာဖြစ်ပြီးတော့အဲ့ဒီမှာပဲသူ့ရဲ့ခီးစဉ်ကိုအဆုံးသတ်မှာပါဗီယက်နမ်နိုင်ငံမှာတော့ဒီဗီယက်နမ်စစ်ပွဲနောက်ပိုင်းအမေရိကန်နဲ့ဗီယက်နမ်နှစ်နိုင်ငံဆက်ဆံရေးပြန်လည်စတင်ခြင်းနှစ်20ပြည့်အထိမ်းအမှတ်ဆင်နွှဲဖို့လည်းရှိပါရဲ့ရှင်
။အမေရိကန်ပြည်ထောင်စုရဲ့နိုင်ငံတကာဖော်ဖြူတိုးတက်ရေးဆိုင်ရာဌာန USA ကမြန်မာနိုင်ငံရဲ့ရေဘေးသက်လူထုအတွက်ဒေါ်လာ6သိန်းကိုအရေးပေါ်အကူအညီဖြစ်ပေးရသွားမယ်လို့အမေရိကန်တန်ယုံပြောခွင့်ရက VOU ပြောပါတယ်။ဒါပြင်ရေးပေါ်လိုအပ်ချက်တွေကိုဖြည့်ဆည်းပေးဖို့မြန်မာနိုင်ငံကဒေသဆိုင်ရာဝန်ထမ်းတွေအတူလက်တွဲလှုပ်ဆောင်နေကြအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်နေပြီလို့လည်းပြောပါတယ်။အခုလသမကစာနယ်ရိတ်ခါအစည်းအဝေး WFP ဟာလည်းအစိုးရဝန်ကြီးဌာနတွေနဲ့ပူးပေါင်းပြီးရေဘေးသက်ဒုက္ခသည်3သိန်းနီးပါးကိုစာနယ်ရိတ်ခါအကူအညီတွေပေးဖို့ဆောင်ရွက်နေတဲ့အကြောင်း WFP ရဲ့မြန်မာနိုင်ငံဒါရိုက်တာ Tom Scalpelli က VOA ကိုပြောပါတယ်။တချိန်ထဲမှာပဲရန်ကုန်ပြည်တခြားတန်ယုံရဲ့နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးဌာန DFID ရဲ့အကြီးအကဲဖြစ်သူ Gavin McGillivray နဲ့ DFID ရဲ့လူသားချင်းစာနယ်ရေးဆိုင်ရာအကြံပေး Ashley Sarangi တို့ကလည်းတခြားနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ VOA ကိုပြောပါတယ်။အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကလည်းရေဘေးအန္တရာယ်နဲ့ပြန်လည်ထူထောင်ရေးလိုအပ်ချက်တွေပေါ်အများပြည်သူနားလည်သဘောပေါက်မှုနဲ့စိုးရိမ်မှုတွေနဲ့ပတ်သက်ပြီး Facebook လူမှုကွန်ရက်မှာတင်ပြသွားပါတယ်။ရေဘေးအတွက်နိုင်ငံတကာကအကူအညီတွေပေးကြဖို့မြန်မာအာဏာပိုင်တွေကတရားဝင်တောင်းခံခဲ့ပြီးတဲ့နောက်ပိုင်းမှာမကွေးတိုင်း၊စကိုင်းတိုင်း၊ချင်းပြည်နယ်၊ရခိုင်ပြည်နယ်၊အေရဝတီတိုင်းတွေမှာနိုင်ငံတကာနဲ့စည်တနာအလှူရှင်တွေကကူညီဆောင်ရွက်နေကြပါပြီ။ဒါပေမဲ့အခြေခံအဆောက်အဦတွေနဲ့တီးနှံဆိုင်ခင်းတွေပျက်စီးသွားတဲ့အတွက်ပြန်လဲထူထောင်ရေးမှာစိန်ခုံမှုတွေနဲ့ကြုံနေရသလိုလမ်းမဆစ်တွေရေခက်ခဲတဲ့နေရာတွေကိုအကူအညီရောက်ဖို့လည်းခက်ခဲနေပါတယ်။မြန်မာနိုင်ငံဒေသအတော်များများမှာမိုးအပြင်းထန်ရွာပြီးရေလွှမ်းမိုးတာကြောင့်သိဆုံးသူရေတွက်ဟာ80ထက်မနည်းရှိသွားပြီလို့ပြည်တွင်းသတင်းတွေမှာဖော်ပြနေကြပြီးရေဘေးသက်ဒုက္ခသည်အရေတွက်ကတော့3သိန်းနီးပါးရှိသွားပါပြီ
။ မြန်မာနိုင်ငံမှာတနင်္လာနေ့ကလေးကရောက်နေတဲ့လူခွေးဆန်ရကုလသမဂ္ဂထူးကွစ်လေရန်ဟီလီဟာဒီကနေ့နေပြည်တော်မှာရောက်ရှိနေပြီးနိုင်ငံတော်သမ္မတရဲ့နိုင်ငံရေးစီးပွားရေးဥပဒေအကြံပေးအဖွဲ့တွေအပြင်လွှတ်တော်နှစ်ရက်ကဥပဒေကြမ်းကော်မတီဝင်တွေပြည်ထောင်စုရှေ့နေချုပ်နောက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့အတူအစိုးရအဖွဲ့ကပြည်ထောင်စုဝန်ကြီးတချို့နဲ့တွေ့ဆုံဖို့စီစဉ်ခဲ့တယ်လို့ရန်ကုန်ကုလသမဂ္ဂယုံကပြောပါရယ်မစ္စယန်ဟီလီကမနေ့တုန်းကတော့မြန်မာနိုင်ငံကြက်ချီနေတဲ့ကိုတွားပြီးတော့ရေဘေးဒုက္ခသည်တွေအတွက်ပို့ကိုရေးအလူငွေအမေရိကန်ဒေါ်လာ900လှူဒန်းခဲ့ပါတယ်။ဒါပြင်မြို့သားပညာရေးဥပဒေကိုစန့်ကျင်ဆန္ဒပြကန့်ကွက်တဲ့ចောင်းသားတွေနဲ့လက်ပတ်မှာကြုံခဲ့ရတဲ့ဖြစ်ရတဲ့အတူထောင်ချီနေတွေကိုလေ့လာတဲ့အနေနဲ့မနေ့ကနေငယ်ပိုင်းကလည်းတရားဝတီထောင်ကိုတွားရောက်ခဲ့ပါတယ်။သူရဲ့ခီးစဉ်တွင်မှာတော့မြန်မာနိုင်ငံလူခွင့်ရေးကော်မရှင်နဲ့တွေ့ဆုံသလိုအစိုးရဖွဲ့စည်းတွေနဲ့ရောအရက်ဖက်လူမှုဖွဲ့စည်းတွေနဲ့ပါတွေ့ဆုံပြီးတော့မြန်မာနိုင်ငံလူခွင့်ရေးအခြေအနေညီညွတ်ရေးဆိုင်ရာကိစ္စရပ်တွေအပြင်အချင်းထောင်ပြည်ပြောင်းလဲရေးကိစ္စအနောက်ရွေးကောက်ပွဲဆိုင်ရာကိစ္စရပ်တွေကိုလည်းပြောဆိုဆွေးနွေးခဲ့ပါတယ်။မနေ့ပြန်ဩဂတ်စ်လ9ရက်နေ့မြန်မာနိုင်ငံကနေပြန်လည်မထွက်ခွာခင်ရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲတရက်ပြုလုပ်ဖို့ရှိသလိုမြန်မာနိုင်ငံနဲ့ပတ်သက်လို့သူ့ရဲ့စုံစမ်းတွေ့ရှိသမျှကိုတော့လာမယ့်အောက်တိုဘာလမှာကျင်းပမယ့်ကုလသမဂ္ဂထွေထွေညီလာခံမှာအစီအခံတင်ပြမှာဖြစ်ပါရရှင်။
ဂျပန်နိုင်ငံဟီရိုရှိမာမြို့ပေါ်အမေရိကန်တို့အနုမြုံပုံကျဲခဲ့တဲ့နင်း90ပြည့်အထိမ်းအမှတ်ကိုဒီကနေ့ဂျပန်နိုင်ငံမှာကျင်းပခဲ့ပါတယ်။ပုံကျခဲ့တဲ့နေရာနီးမှာထောင်ထဲချီတဲ့လူတွေတမနဲ့ငြိမ်သက်ခဲ့ကြသလိုငြိမ်းချမ်းရေးပန်းခြံထဲမှာလည်းဒီကနေ့ခေါင်းလောင်းထိုးခဲ့ကြပါတယ်။နောက်မှဒါမျိုးထပ်မဖြစ်အောင်ပုံကျဲခဲ့တဲ့အဖြစ်အပျက်ကိုအမှန်ရနေဖို့လိုတဲ့အကြောင်းနဲ့အတိတ်ကဖြစ်ပျက်တွေကိုနောက်မျိုးဆက်တွေပေါ်လစ်စစ်ကမ်းပေးဖို့လိုတယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောပါတယ်။ဒီခန်းနာမှာအနုမြုံပုံကျဲခဲ့တာကိုမြင့်မြင့်တွေ့ခဲ့သူတချို့လည်းတရောက်ခဲ့ကြသလိုကမ္ဘာတဝန်းနျူကလ িয়ার လင်းနက်တွေအဆုံးသတ်သွားဖို့ဂျပန်နိုင်ငံတွင်တောင်းဆိုမှုတွေလည်းရှိနေပါတယ်။ဟီရိုရှိမားကိုဘုံကျခဲ့ပြီးမကြခင်မှာပဲစိတ်ကမ်းမျိုးဖြစ်တဲ့နာဂါဆာကီကိုဘုံကျခဲ့ရမှာလူပေါင်း3000ကျော်တိစုံခဲ့ပါတယ်။ဒီလိုဘုံကျလိုက်ပြီးတပတ်အကြာမှာဂျပန်ဘက်ကလင်းနက်ချခဲ့တာကြောင့်ဒုတိယကမ္ဘာစစ်ကြီးအဆုံးသတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။ View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့ไลโดมิเตอร์24กิโลเฮิรตซ์12395ไลโดมิเตอร์25กิโลเฮิรตซ์11965ไลโดมิเตอร์32กิโลเฮิรตซ์9235ไลโดมิเตอร์51กิโลเฮิรตซ์5885สนิทตนูนี่มาไลไลมิเตอร์190กิโลเฮิรตซ์1905รู้เนี่ยว่าทุ่นปีนี่ว่าเลยครับเนี่ย
UAE ရဲ့ကြာတာရင်းညဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။ပြီးခဲ့တဲ့နှစ်ကပျောက်ဆုံးသွားခဲ့တဲ့မလေးရှားခီးတဲ့တင်လေရင်တောင်မှအစိပ်ပိုင်းတစ်ခုကိုပြီးခဲ့တဲ့သတင်းပတ်တုန်းကပဲရှာဖွေတွေ့ရှိခဲ့တဲ့အိန္ဒိယသမုဒ္ဒရာတွေက reunion ကျွန်းပေါ်မှာနောက်ထပ်လေရင်အပျက်စီးပိုက်ဆားတချို့ကိုထပ်တွေ့ထားတယ်လို့မလေးရှားတည်ယူပူဆောင်ရေးဝန်ကြီးကပြောပါရယ်။အခုထပ်မံတွေ့တဲ့အထက်မှာလေရင်ထိုင်ကုန်ကူရှင်အပိုင်းစားတချို့နောက်ပြင်းပေါက်ပေါင်တွေနဲ့တခြားအပျက်စီးတချို့ပါဝင်တယ်လို့ဝန်ကြီးလီယိုတီယန်လိုင်ကပြောပါရယ်။ဒီလိုမျိုးလေရင်အပျက်စီးတချို့ထပ်မံတွေ့ရဆိုပေမဲ့လေဒီပစ္စည်းတွေဟာပျောက်ဆုံးလေရင် MH390 ကအစိပ်ပိုင်းတွေဟုတ်မဟုတ်ဆိုတာကိုတော့သူကအတည်ပြုမပြောပါဘူး။ပြီးခဲ့တဲ့သတင်းဘက်က reunion ကျိုးပေါ်မှာရှာတွေ့ခဲ့တဲ့လေရင်တောင်မှန်ပြတ်အပိုင်းစားကတော့ဘယ်လိုပဲပုံပျောက်ဆုံးသွားခဲ့တယ်ဆိုတာကိုသေချာမသိရသေးတဲ့ Boring 777မလေးရှားခီးတဲ့တင်လေရင်ကအစိပ်ပိုင်းဖြစ်တယ်လို့မလေးရှားဝန်ကြီးချုပ် Najib Razak ကအစောပိုင်းတုန်းကအတည်ပြုခဲ့တာပါ။ဒါပေမဲ့ဒီလေရင်အပျက်စီးဆကိုဆန်းစစ်သုံးသပ်နေကြတဲ့ပြည်ထောင်နိုင်ငံပါတီမျိုးကကြွမ်းကျင်သူတွေကတော့ဒီကျိုးပေါ်မှာရှာဖွေတွေ့ခဲ့တဲ့ဒီအပျက်စီးအပိုင်းစားဟာပျောက်ဆုံးမလေးရှားလေရင်ကဟုတ်မဟုတ်ဆိုတာအတည်ပြုနိုင်ဖို့လောလောဆယ်မှာမလုပ်နိုင်သေးဘူးလို့ပြောပါရရှင်။
စီးရနိုင်ငံမှာဓာတုလက်နဲ့အသုံးပြုမှုတွေကိုဘယ်သူတွေဆောက်ရွံ့နေသလဲဆိုတာစုံစမ်းဖော်ထုတ်ဖို့ရည်ရွယ်ချက်နဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်တရားချမှတ်ဖို့ရုရှားနဲ့အမေရိကန်ကြားသဘောတူညီချက်ရရှိခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။အာဆီယံစီးဝေးဘေးပန်းမှာရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဖရော့နဲ့တွေ့ဆုံဆွေးနွေးပြီးမှဝန်ကြီးကယ်ရီကအခုလိုကြေညာသွားတာဖြစ်ပါတယ်။ဆွေးနွေးကြရမှာကုလသမဂ္ဂဆုံးဖြတ်ချက်နဲ့ပတ်သက်လို့အပြန်အလှန်ဆွေးနွေးခဲ့ပြီးဒီဆုံးဖြတ်ချက်ကိုမကြခင်အချိန်တည်းမှာပဲမဲခွဲဆုံးဖြတ်ဖို့တင်ပြီးဆိုတာကိုသဘောတူညီခဲ့ကြပြီလို့သူအနေနဲ့ပြောနိုင်ကြောင်းမစ္စတာကယ်ရီကပြောပါတယ်။အခုသတင်းပတ်အစောပိုင်းမှာဒီဆုံးဖြတ်ချက်ကိုကုလသမဂ္ဂထဲမှာမဲခွဲဖို့ရှိပါတယ်။ဆုံးဖြတ်ချက်မူကြမ်းထဲမှာတော့ Syria ပြည်တွင်းစစ်တွင်းဓာတုလက်နက်နဲ့တိုက်ခတ်မှုတွေနဲ့ပတ်သက်လို့ဘယ်သူမှတာဝန်ရှိတယ်ဆိုတာကိုနိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့ဖို့ပါဝင်ပါတယ်။ဒီလိုတိုက်ခိုက်မှုနဲ့ပတ်သက်လို့ဓာတုလက်နဲ့ထိန်းချုပ်ရေးဆိုင်ရာနိုင်ငံတကာအဖွဲ့အစည်းကြီးကနေအသေးစိတ်အချက်အလက်တွေကိုရယူဖို့ကြိုးစမ်းနေပါတယ်။ဒါပေမဲ့လည်းဘယ်သူမှတာဝန်ရှိသလဲစုံစမ်းဖော်ထုတ်ဖို့ကတော့ဒီဖွဲ့မှရောကုလသမဂ္ဂမှပါလုံမိုင်ခွင့်တော့မရှိသေးပါဘူး
။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းမှာစစ်ရဲရင်တစဉ်ပြတ်ကျလို့စစ်တီဆက်ကနုတိုက်ဆုံသွားတယ်လို့အာဖဂန်ဆွေအရာရှိတွေကပြောပါရယ်။ရုရှားနိုင်ငံလို့ M17 အမျိုးအစားရဲရင်ဟာဒီကနေ့ဇာဘူးခရိုင်စင်ခေးနယ်မှာပြတ်ကျခဲ့တာလို့ဒေသအရာရှိတွေကပြောပါရယ်။ဒီပညာပိုင်းဆိုင်ရာချုပ်ရဲမှုကြောင့်အခုလိုပြက်ကျရတာလို့အာဖဂန်ကာကွယ်ရေးဝန်ကြီးဌာနကလည်းပြောပါရယ်အခုဖြစ်ရတဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတွေလုပ်နေတဲ့အကြောင်းတခြားအစိုးရအရာရှိတွေကလည်းပြောပါရယ် တာလီဘန်အဖွဲ့ကတော့တဟာသူတို့လက်ချက်လို့ပြောပေမဲ့အခုလိုမျိုးစစ်ရဟတ်ရင်ကူဖြစ်ချတာမျိုးဖြစ်ခဲ့တာကြောင့်မလို့ဒီပေါ်မှာမေးခွန်းထုတ်မှုတွေလည်းရှိနေပါတယ်ဒီဖြစ်ရမတိုင်ခင်နိုင်ပိုင်းတော့ကတော့ကပူးမျိုးတောင်ပိုင်းမှာဒေသခံကာပုံးထောင်တိုက်ဒီအသေးခံကာပုံးထောင်တိုက်ခိုက်မှုတစ်ခုကြောင့်မလို့လူ6ယောက်ထက်မနည်းသေဆုံးခဲ့ရပါတယ်ဒီတိုက်ခိုက်မှုကတော့တာလီဘန်ကောင်းဆောင်မူလာအိုမာသေဆုံးတဲ့အကြောင်းအတီးပြုတ်ခဲ့ခြင်းကစလို့တာလီဘန်တို့ရဲ့ပထမဆုံးအကြိမ်ပြန်လည်တိုက်ခိုက်မှုကြီးပဲဖြစ်ပါတယ်ရှင်
အမေရိကန်ပြည်ထောင်စုမှာအာဖရိကနယ်ဖွာအမေရိကန်နိုင်ငံသားတွေမဲပေးခွဲရအောင်ဖက်ဒရယ်ဆူရကအကာအကွယ်ပေးချမှတ်ခဲ့တဲ့သမိုင်းဝင်မဲပေးခွဲဥပဒေကိုလက်မှတ်ရေးထိုးခဲ့တာဒီကနေ့ကြာတာပတိနေ့မှာအနည်း50ပြည့်ခဲ့ပါပြီ။အမေရိကန်ဖွဲ့စည်းပုံအခြေခံဥပဒေ15ခုမြောက်ပြင်ဆင်ချက်ထဲမှာလူမဲတွေကိုမဲပေးခွဲပေးထားပေမဲ့ပြည်နယ်တချို့ကဒီမဲပေးခွဲကိုဥပဒေအရတားမြစ်ထားတာတွေကိုအမေရိကန်သမ္မတလင်ဒန်ဘီဂျွန်ဆန်ကဩဂုတ်လ6ရက်1965ခုနှစ်မှာလက်မှတ်ရေးထိုးပြီးပယ်ဖြစ်ခဲ့တာဖြစ်ပါတယ်။အဲ့ဒီပြည်နယ်အများစုဟာတောင်ပိုင်းပြည်နယ်တွေဖြစ်ပြီးဂျွန်ဆန်နဲ့ကြစ်သုံးခဲ့တဲ့အချိန်ကတည်းကသမိုင်းတလျှောက်လူမျိုးရေးခွဲခြားဆက်ဆံမှုတွေရှိခဲ့တဲ့နေရာတွေဖြစ်ပါတယ်။1965ခုနှစ်ရဲ့မက်လာတုံကအဲလဘမ်းမားပြည်နယ်ဆယ်မာမျိုးရှိအက်ဒမန်ဖက်ဒစ်တရားကိုဖျက်ပြီးမဲပေးခွဲအတွက်ငိန်ချမ်းစွာလမ်းလျှောက်ဆန္ဒပြသူတွေကိုရဲအာဏာပိုင်တွေကအင်အားသုံးပြီးဖြိုခွဲခဲ့တဲ့ပြီးနောက်မှာဒီမဲပေးခွဲဥပဒေထွက်ပေါ်လာတာဖြစ်ပါတယ်ခင်ဗျာ။ Direct from Washington The Voice
of America ဩဂုတ်လ6ရက်နေ့နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုမက်ခင်ဘူးထွေးနဲ့ကိုကောင်းထက်တို့ကကြီးညာပေးခဲ့ကြတာပါခင်ဗျာအခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဇက်တိုက်တင်ဆက်ပေးတော့မှာပါနိုင်ငံတော်ဝန်ကရေးပေးပြန်လည်ထူထောင်ရေးအတွက်သတင်းအချက်အလက်မှန်မှန်ကန်ကန်ရဖို့အရေးကြီးတယ်လို့ဒေါက်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်ရေးပေးသင့်ဒေတာတွေကလိုအပ်တဲ့အကူအညီတွေကိုသတင်းအချက်အလက်တွေဒေါက်ခင်ကြီးဖောင်ဒေးရှင်းကိုပေးပို့ကူညီကြဖို့နဲ့ပြည်သူ3000ကျော်ရေးပေးသင့်နေချိန်မှာနိုင်ငံတော်ဝန်ပြန်လည်ထူထောင်ရေးမှာတရက်တအားပါဝင်လုပ်ကိုင်မယ်လို့လည်းပြောဆိုခဲ့ပါတယ်ရေးပေးတဲ့သူတွေရဲ့နောက်ဆုံးရအခြေအနေတွေကိုမတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါရခင်ဗျာ
ဟုတ်ကဲ့ပါရှင်နိုင်ငံတော်ရေးပေးတဲ့သူအရေးအတွက်3သိန်းခွဲနှီးပါးကိုရောက်လာပြီးတည်ဆုံသူတွေကလည်းတိုးလာနေပါတယ်ရေးပြန်ချလာပြီးနောက်ပိုင်းဝေးလံခေါင်တည်တဲ့ဒေသတွေအပါအဝင်ရေးပေးတဲ့ဒေသကြီးတစ်ခုလုံးခြုံငုံပြီးပြန်လည်ထူထောင်ရေးအစီအမံတွေချမှတ်နိုင်ဖို့အတွက်မှန်ကန်တဲ့သတင်းအချက်လက်တွေစုဆောင်းပေးပို့ကြဖို့မြမအထိုက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကပြည်သူတွေကိုပန်ကြားလိုက်ပါတယ်ပြန်လည်ထူထောင်ရေးလုပ်ငန်းစဉ်မှာမှန်ကန်တဲ့သတင်းအချက်အလက်တွေရဖို့ကတိတ်ကိုအရေးကြီးတယ်လို့လဲသူမကအလေးအနက်ပြောကြားခဲ့ပါတယ
်အထူးအောင်ဆုံးကျမတို့အတွက်အရေးကြီးဆုံးအကူအညီတစ်ခုကတော့မှန်ကန်တဲ့သတင်းအချက်အလက်တွေရဖို့ပါပဲဘယ်နေရာတွေမှာဘယ်လိုအခက်အခဲတွေဖြစ်နေတယ်ဘယ်လိုအကူအညီတွေလိုနေတယ်ဆိုတာကျမတို့သိဖို့လိုပါတယ်အဲ့လိုသိမှသာလျှင်တကယ်လိုအပ်တဲ့နေရာကိုလိုအပ်တဲ့အကူအညီတွေကိုပို့နိုင်မှာဖြစ်ပါတယ်ဘူးဆိုလို့ရှိရင်ဒီနေ့ဆိုရင်ကျမတို့အရာဗီတိုင်းညောင်တုံးဘက်ကိုအသက်ကယ်လှေ3စီးပို့လိုက်ပါပြီ။နောက်အစီး300အထိပို့ဖို့အစီအစဉ်ရှိပါတယ်။နောက်ကျမတို့အသက်ကယ်အင်ဂျီတွေလည်းပို့ပါမယ်။နောက်ရေသန့်နဲ့ဟိုဓာတ်စာရေးစသဖြင့်ပေါ့နော်။ကျမရေးနဲ့တက်ဆိုင်တဲ့ပစ္စည်းတွေလည်းပို့ပါမယ်။ဆန်နေရတော့ကျမတို့အခုလေးကကြိုတင်ပြီးတော့အရာဗီတိုင်းမှာဆန်နေရတော့လုံလုံလောက်လောက်ကျမတို့စုဆောင်ထားပြီးပါပြီ။အဲ့တော့ဆန်နေအတွက်တော့ဆန်အတွက်တော့မပူပါဘူးကျမတို့တက်နိုင်ပြီအားလုံးကိုဖြန့်ချပြီးတော့ကုညီမှာဖြစ်ပါတယ
်ရေးပြန်ကြလာပြီးဘေးတင်သူတွေပြန်လည်ထူထောင်ရေးအတွက်လိုအပ်ချက်တွေကျင်းရွာစည်းရင်းတွေကိုဒေသဆိုင်ရာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပါတီရုံးနေထံပေးပို့ပြီးရေးပေးပြန်လည်ထူထောင်ရေးအတွက်ဝိုင်းဝန်းကူညီကြဖို့ဒေါအောင်ဆန်းစုကြည်ကတိုက်တွန်းပါတယ်အရေးပေါ်အကူအညီတွေပြန်လည်ထူထောင်ရေးအတွက်အစိုးရတရက်ရဲ့တာဝန်ဆိုပေမဲ့သူမအနေနဲ့လည်းတဒတ်တအားပါဝင်လိုတယ်လို့ပြောဆိုခဲ့တာပါနိုင်ငံတကာနဲ့ဒေတာရင်းကရေးပေးတဲ့သူတွေအတွက်အကူအညီတွေဝိုင်းဝန်းပေးနေကြသလိုဒေါအောင်ဆန်းစုကြည်ကလည်းဒေါခင်ကြီးဖောင်ဒေးရှင်းအနေနဲ့ရေးပေးတဲ့သူတွေကိုအရေးပေါ်အကူအညီတွေပေးနေတာဖြစ်ပြီးနောက်ပိုင်းပြန်လည်ထူထောင်ရေးစီမံကိန်းတွေချမှတ်ဖို့သတင်းအချက်အလက်တွေပေးပို့ချဖို့ပြည်သူကိုတိုက်တွန်းလိုက်တာလည်းဖြစ်ပါတယ်။ဒါအပြင်နိုင်ငံရဲ့ရေးပေါ်အခြေအနေမှာပြည်သူတရက်လုံးရဲ့စီးလုံးမှုအပေါ်မှာလည်းဒေါအောင်ဆန်းစုကြည်ကအခုလိုမှတ်ချက်ပြုပြောဆိုပါတယ
်။အခုလိုပေါ့နော်နိုင်ငံကနေပြီးတော့ပြဿနာကြီးကြီးတစ်ခုနဲ့ရင်ဆိုင်ရတယ်ဆိုလို့ရှိရင်အရေးကြီးပြီးတွေးစီကြဆိုဆိုတဲ့စိတ်ဓာတ်နဲ့အားလုံးကပါဝင်တဲ့အတွက်ကျမအနေနဲ့အင်တာမအတက်ရပါတယ်ဒီလိုပဲဆက်ပြီးတော့လုပ်ပေးကြပါလို့ကျမမေတ္တာရပ်ခံကြပါတယ
်လားနဲ့ချီချမြင့်လာခဲ့ပြီဖြစ်တဲ့နိုင်ငံတော်ကပြည်내နဲ့တိုင်းဒေသကြီး၁၁ခုတို့ကရေးပေးချောင်ဩဂုတ်လ9ရက်နေ့အထိတည်ဆုံးခဲ့ရသူဟာ84ဦးအထိတိုးလာပြီး ဘေးသင့်ပြည်သူကလည်း၃သိန်းခွဲနှိပါရှိခဲ့ပြီလို့လူမှုဝန်ထမ်းကဲဆေးရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနကတာဝန်ကျဝန်ထမ်းတဦးက VOE ကိုအခုလိုပြောပါတယ
်။ဒါလည်းဘေးသင့်အိမ်ဆောင်ဖို့ပေါ့နော်။အိမ်ခြေမျောပပျက်စီက9,186ရှိပါရဲ့။ဟုတ်ပါပြောင်းရှိပြထားတာကအမ9,342ပါရှင်။ဟုတ်ပါလူဦးစုစုပေါင်းကတော့3,392ပါရှင်။အဲလူဦးစုစုပေါင်းဘေးတင်တဲ့လူဦးစုစုပေါင်းပေါ့နော်။အော်တေဆုံးတဲ့လူဦးကတော့24ယောက်ရှိပါပြီရှင်
။လက်တလုံးမှာတော့ကုလအပါအဝင်နိုင်ငံတကာကအကူအညီတွေပုဂ္ဂလိကအလှရှင်တွေရဲ့လှူဒန်းမှုတွေကိုမြမတက်မတော်နဲ့ပုဂ္ဂလိကလေချောင်းလိုင်းတချို့ကတဲယူပို့ဆောင်ရေးကူညီပြီးရေဘေးတင်ဒေသတွေကိုဖြန့်ဝေပေးနေပါတယ်။ဒါပေမဲ့လည်းရေဘေးကြောင့်အဓိကကုန်းလမ်းရေလမ်းအဆက်အသွယ်တို့ပြတ်တောက်ခဲ့တာကြောင့်ဝေးလံခေါင်တည်တဲ့ဒေသတွေထံကတော့လက်လန်းမမီဖြစ်နေကြဆဲဖြစ်ပါတယ်ရှင်
။မတ်သိငီထက်ကတင်ပြပေးသွားတာပါခင်ဗျာ။အခုတော့ ARD တိုင်းပဲခူးတိုင်းနဲ့ရခိုင်ပြည်နယ်ဘက်ကရေဘေးတင်ပြည်သူတွေရဲ့အခြေအနေတွေကိုဆက်တင်ပြပေးမှာပါ။ရေဘေးတံကိုလက်ရှိဆိုးဝါးစွာခံစားနေရတာကတော့ ARD တိုင်းဖြစ်ပြီးဒုက္ခသည်ဥယေပေါင်းသိန်းကနန်းလောက်အထိရှိနေပြီဖြစ်သလိုပဲခူးတိုင်းအတွင်းကကြေးရွာတော်တော်များများမှာလည်းရေနစ်မြုပ်နေတယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်ဘက်မှာတော့ရေဘေးတင့်ပြည်သူတွေအတွက်စားနပ်ရိက္ခာများလိုအပ်နေစေဖြစ်သလိုသေဆုံးပျောက်ဆုံးသူ30ကျော်လောက်စရင်ရှိတယ်လို့ဆိုပါတယ်။ဒီအကြောင်းကိုမဲအိမ်မာကသတင်းပေးပို့ထားပါရခင်ဗျာ
။တိုင်းနယ်ပြည်နယ်အနှံ့ရေဘေးတံကိုဆိုးဆိုးဝါးဝါးခံစားနေရတဲ့မြန်မာနိုင်ငံမှာ ARD တိုင်းအတွင်းသောရဲ့ရေမှတ်တွေနဲ့စောင့်ကြည့်နေရသလိုဒုက္ခတဲ့သင်္ကန်းလောက်ရှိနေပြီဆိုပြီး ARD တိုင်းကလူ့အခွင့်အရေးလှုပ်ရှားသူကိုမျက်နှာငါဆိုပါတယ်
။ဟုတ်ကဲ့ဒရိုင်းလုံးနဲ့သိကြလောက်ပြီမှာ။အဲ့ဒါရင်းမရရေရတော့လေမနေ့ကလည်းတက်လက်မှဘူးတစ်ဖက်ကျောင်းကုန်းဘက်မှာနေနေရွာမှာ9ရွာခန့်ဆက်ပြီးရေလို့တယ်။အင်ဂျင်နဲ့160ခန်းလောက်ရှိတယ်မှာ။တိုင်းကြီးတော့ဘက်မှာတော့ဒီတကားအကြီးွာရှိတယ်မှာ။အမှလေဖာတီးကြီးွာရှိတယ်။ကိရင်ဖာတီးကြီးကိုနေတော့လေ။ကျေရနာရေချော်ပြီးစကြော်ပြီးမှာ။ရထားလမ်းမြုပ်လို့လေရထားကအမှရထားလည်းဆက်သွားလို့နေရတယ်မှာ။တိုင်းကြောင့်တစ်ပင်းရထက်တဲ့ရထားပေါ့နော်မှာ။တစ်ပင်းထဲမှာကျတော့တစ်ပင်းရဲ့တစ်ပကံစိန်ကုန်းဘက်မှာလည်းမြုပ်နေတာ။တင်ရအမိန်ပိုင်းတော်များမြုပ်နေစကြော်ပြီး။အင်းကဘူးမှာကျတော့ဒီကူတောင်းရွာတို့ကြီးကြီးရွာကြီးမြောင်းရွာဒီဇိုင်းရွာပေါ့နော်။ညောင်ကျိုးရွာအမှတင်တော်တော်မြုပ်ကြမှာ။အမှစားဖို့တောက်ဖို့လည်းတော်တော်များများလူးနေ။ရေအကြီးကတော့လူးနေတာမှာမှာ။ဒီနောက်ဒီရွှေရှင်တော်လေ။
တာယိုးတွေရှိနေတဲ့ညောင်တုံးမြုပ်မှာတော့လိမ္မော်ရောင်အဆင့်သတိပေးချက်ကို၃ရက်ဆက်တိုက်အဖြစ်ဆက်ထုတ်ပြန်ထားပြီးစိုးရိမ်ရေမှတ်တွေကျော်လွန်ကတာယိုးကျိုးပေါက်မှာကိုစောင့်ကြည့်ရတဲ့အခြေအနေရှိနေတယ်ဆိုပြီးရွေးကောက်ပွဲကော်မရှင်အဖွဲ့ဝဲယုံကဦးစည်းအရာရှိဒေါ်တန်တန်ဆိုကဆိုပါတယ်
25.6 ဖြစ်တယ်အခုဒီရက်နေ့တက်နိုင်တာပိုင်းမှာ 25.6 လို့ဒီမှာတို့ဒေတာတွေလောက်ကနေပြီးဒီမှာတို့သတိစားပါတယ်ဆက်လဲဆယ်မြောင်းဦးစည်းဌာနနဲ့ပြေးဖို့တက်ပါရှင်အဲ့တော့ဟိုဆိုအနေရမဖြစ်နေပဲဆက်လက်ပြီးတော့သတ်မှတ်ထားပါသေးတယ်ဒေမော်ရောင်ဆင့်မဲ့ဒါဒီခုဆိုရရဲ့ရှင်နေရတော့လေဒီမှာတို့မြို့ပေါ်နေထိုင်ရတော့ဒီမှာဟိုပေါ်နောက်ဆောင်ကြည့်နေတဲ့အဖွဲ့ရလည်းရှိတယ်ဟိုပါပေါ်ဌာနဆိုင်ရာတွေရောပြည်သူပြည်သားတွေရောသောစစ်တပ်ကမိတပ်ကောနဲ့လေအဲ့လိုမျိုးတွေထောက်ခံနေရတဲ့ကြောင့်မို့လို့မြို့ပေါ်မှာတော့အန်ဒီရဲ့အဲခင်းနိုင်တယ်လို့ယူဆတာပေါ့နော်ပြောလို့တော့မရဘူးရေကြီးတိုင်းကြီးတာဆိုပဲကျွန်တော်တို့မြို့ဟာလေသဘောကျရခြင်းဟိုဟာဒဲအိုးကြီးတို့ဖြစ်နေတာအခုလောလောဆယ်ဆိုရှင်မြစ်ကမြင့်နေပြီးတော့မြို့ကနေနေတာရှင်အဲ့တော့အချိန်မရွေးပါဖြစ်နိုင်မယ်ဆိုတော့ပြောလို့မရဘူးပေါ့နော
်ပဲခူးတိုင်းအတွင်းက30မြို့နဲ့အနောက်ဖက်ချမ်းကြီးရွာတွေမှာတော့ရင်းနှီးမြှုပ်နေတဲ့အတွက်ကယ်ဆယ်ရေးစခန်း၉ခုဖွင့်ပြီးမော်တော်ဘုတ်တင်တဲ့ဒုက္ခသည်တွေကိုကယ်ဆယ်နေရကြောင်း30မြို့ကရေဘေးကယ်ဆယ်ရေးလုပ်ငန်းကိုဦးဆောင်နေသူတို့ကဆိုပါတယ
်ကယ်ဆယ်ရေးစခန်းကျွန်တော်တို့ဒီမှာကဘယ်လိုအဲ့ဒီမှာ၉ခုဖွင့်ထားပါတယ်ဒီနေ့ဆိုရင်လေဟိုလူဦးရေပေါ့ကျွန်တော်တို့ရဲ့၃နိုင်ခြေလောက်မှာ1,335ဦးရောက်လာတယ်ခင်ဗျာကျွန်တော်တို့အဲကယ်ဆယ်ရေးအဖွဲ့တွေကြွားပြီးတော့ကယ်ရောကျွန်တော်တို့ရှေ့တန်းစခန်းတားပြီးတော့လေရှေ့တန်းစခန်းဆိုတာကကျွန်တော်တို့ကားသွားလို့ရတဲ့နေရာအထိပေါ့နော်
ဟုတ်ကဲ့
ဒီကစကနေနဲ့ထားပြီးအဲ့ဒီနေမော်တော်လေးနဲ့ကဲကဲလာတဲ့ဟာကိုကျွန်တော်ဒီကကဲကဲစကနေကိုပို့ပေးရပါခင်ဗျာပို့များလာပါတယ်ခင်ဗျာအခုကရေချင်းနေရာလည်းပဲတက်တော့တက်နေပါသေးတယ်တက်နေသေးတယ်နောက်ပြီးတော့ကျွန်တော်တို့ဟိုလက်လမ်းမီကလောက်တူကိုကျွန်တော်တို့ကကားစုံနေမော်တော်လေးနဲ့လိုက်ပြီးရောလေဘော်ဒီရော်ကိုဆင့်ဆင်းပြီးရောအဲဟိုကဲကဲပို့ရလိုက်စုံနေပေါ့လိုက်ပြီးဆောင်ရွက်နေကြတာပေါ့နော
်ရခိုင်ပြည်နယ်ဘက်မှာတော့ရေးကြသွားပြီမဲ့ရွာရီအနှံ့ကိုသတင်းအချက်လက်ရယူဖို့ခက်ခဲနေစေဖြစ်ပြီးတောက်သုံးရင်နဲ့စားစရာလိုအပ်နေသေးကြောင်းသေဆုံးပျောက်ဆုံးသူစီးရင်ကတော့30ထက်မနည်းရှိတယ်ဆိုပြီးရခိုင်မျိုးသားပါတီခေါင်းဆောင်ဦးခိုင်ပြည်စိုးကဆိုပါတယ်
။အခုကျွန်တော်မျိုးနဲ့တိုင်းကိုပိုက်ကြည့်တယ်။ရားထားတဲ့ဆိုင်ရန်လောက်ပဲရှိသေးတယ်။30ကျိုးတယ်ခင်ဗျာကျိုးတယ်။ထိုက်တိုးနိုင်တယ်ဆိုတဲ့ဟာကိုပြောတယ်
။ဒီရဲ့ကြီးမှုတွေနဲ့ပတ်သက်လို့ ဒီကနေ့မှာပဲအစိုးရဘက်ကသတင်းထုတ်ပြန်ရမှာအေယာဝတီမြို့ရဟာစိတ်တာမြို့မှာနှစ်ပေခွဲခန့်ဟင်းသာမြို့နဲ့ဇလွန်မြို့တွေမှာသုံးပေခွဲခန့်ငဝင်မြို့ရဟာငတိုင်းချောင်းမြို့မှာသုံးပေခွဲခန့်ဆိုရင်ရေမတ်အထက်ကိုကျော်လွန်နေကြောင်းနောက်သုံးရက်အတွင်းမှာလည်းဆိုရင်ရေမတ်အထက်ဆက်လက်တည်ရှိနိုင်တယ်ဆိုပြီးပြည်ကြားရေးဝန်ကြီးဌာနကဒီကနေ့သတင်းထုတ်ပြန်ထားပါတယ်ရှင
်ရေဘေးတင်အခြေအနေအကြောင်းမအေးမာကစူးစီးတင်ပြပေးသွားတာပါအခုတော့ဒီရေဘေးတန်ခံရတဲ့ပြည်သူတွေအတွက်နိုင်ငံတကာရဲ့အကူအညီတွေအကြောင်းကိုဆက်တင်ပြပေးမှာပါမြန်မာအစိုးရကရေဘေးသင့်ပြည်သူတွေအတွက်နိုင်ငံတကာအကူအညီတွေကိုလက်ခံပြီးနောက်ပိုင်းမှာပဲအမေရိကန်ပြည်ထောင်စုအပါအဝင်တခြားနိုင်ငံတကာအဖွဲ့အစည်းတွေကငွေကြေးစားနပ်ရိက္ခာနဲ့ပြန်လည်ထူထောင်ရေးအစီအစဉ်တွေကိုလှုပ်ဆောင်သွားမယ်ဆိုပြီးသတင်းထုတ်ပြန်ထားပါတယ်နိုင်ငံတကာရဲ့မြန်မာရေဘေးအကူအညီတွေနဲ့ပတ်သက်ပြီးမက်ဤတန်စင်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာရေဘေးခံနေရတဲ့ပြည်သူတွေအတွက်နိုင်ငံတကာအဖွဲ့အစည်းတွေကအကူအညီတွေပေးနေပါတယ်အမေရိကန်ပြည်ထောင်စုဖွံ့ဖြိုးရေးအေဂျင်စီ USAID ရဲ့ပြည်ပကပ်ဘေးကူညီရေးဌာန OFDA ကတဆင့်မြန်မာနိုင်ငံရေဘေးသင့်ပြည်သူတွေအတွက်အမေရိကန်ဒေါ်လာ6သိန်းကိုလက်တလော့အကူအညီဖြစ်ပေးအပ်မယ်လို့ရန်ကုန်မြို့အမေရိကန်တန်ရုံးရဲ့ပြောရေးဆိုခွင့်ရှိသူက VOA ကိုပြောပါတယ်
Our thoughts and prayers are with those affected by the flooding and heavy rains in Myanmar.
မြန်မာနိုင်ငံမှာမိုးတိုက်မှုနဲ့ရေလွှမ်းမှုတန်ခံနေရသူတွေအလုံးအတွက်ကျွန်တော်တို့စိုးရိမ်မကင်းဖြစ်နေပြီးတော့အဆအဆရအဆင်ပြေဖို့ဆူတောင်းပေးနေပါတယ်။ USAID ရဲ့ပြည်ပကပ်ဘေးကူညီရေးဌာန OFDA ကနေ American Dollar 6သိန်းကိုလက်တလော့အကူအညီပေးသွားမှာပါ။ရေဘေးသင့်ဒေသတွေရဲ့ရေပေါ်လိုအပ်ချက်တွေကိုဖြည့်ဆည်းပေးဖို့အတွက်လည်းကျွန်တော်တို့ဘက်ကရေဘေးသင့်ဒေသရဲ့ရေပေါ်လိုအပ်ချက်တွေကိုဖြည့်ဆည်းပေးဖို့အတွက်လည်းကျွန်တော်တို့ကအဖွဲ့တစ်ဖွဲ့ကနေဒေသဆိုင်ရာဝန်ထမ်းတွေအဖွဲ့အစည်းတွေနဲ့အတူနီးကပ်ပူးပေါင်းဆောင်ရွက်နေပါတယ်။ဆက်ပြီးတော့လည်းနီးကပ်စောင့်ကြည့်သွားမှာဖြစ်ပါတယ်လို့သူကပြောပါတယ်။ဒီလိုပဲရန်ကုန်မြို့ British တန်ရုံရဲ့အပြည်ပြည်ဆိုင်ရာဖွံ့ဖြိုးရေးဌာနကအကြီးအကဲ Gavin McLevey ကကမ္ဘာကူလသမဂ္ဂ UN နဲ့တခြားအဖွဲ့အစည်းတွေနဲ့ပေါင်းပြီးရေးပေါ်ခြေနေကြိုတင်လှုပ်ရှားမှုနဲ့ရေးဘေးလုံပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုဗီတိရှားတန်ယုံကနေတဒတအားပါဝင်မယ်လို့ဆိုပါတယ်
။ Immediately allocated £1 million
ကျွန်တော်တို့က Live Look ခေါ်တဲ့လူနေမှုဘဝနဲ့စားနပ်ရိက္ခာဖူလုံရေးအဖွဲ့အဲ့ရနဲ့တဆင့်ရန်ပုံငွေတဝက်ကိုတာဝန်ယူပြီးပြန်လည်ထူထောင်ရေးလုပ်ငန်းတွေအတွက်လှုပ်ဆောင်သွားဖို့ရည်မှန်းထားပါတယ်လို့သူကဆိုပါတယ်။ဘီဘီဆိုင်ရာစားနပ်ရိက္ခာအဖွဲ့ WFP ကလည်းမြန်မာအစိုးရနဲ့ပူးပေါင်းပြီးရေဘေးသင့်ဒေသတွေရောက်လူ 28,000 အထက်စားနပ်ရိက္ခာတွေကိုအရေးပေါ်ခြေနေမှာပို့ပေးနေတယ်လို့ဌာနကိုယ်စားလှယ် Dom Scapelli ကပြောပါတယ
် DFID we fund through big program
ကျွန်တော်တို့ကအခုလူ 28,000 ရှိတဲ့လူကြီးတွေအတွက်တန်ပေါင်း 4,400 ရှိတဲ့စံပေးစားတဲ့စားနပ်ရိက္ခာတွေအပြင်အရေးပေါ်အခြေအနေမှာတုံးလို့ရတဲ့အစာခံပြီးစခင်မှုတ်တွေကိုလည်းအစိုးရကအခကျင်းငွေမယူဘဲပို့ဆောင်ပေးတဲ့လေယာဉ်လေးနဲ့အတူရေဘေးသင့်ဒေသတွေအရောက်ပို့ပေးနေပါတယ်
။ဒါပြင်ရေဘေးသင့်ဒေသတွေမှာပြန်လည်ထူထောင်ရေးအစီအစဉ်ကိုတခြားအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးလှုပ်ဆောင်သွားမယ်လို့သူကဆက်ပြောပါတယ်
။ We've planned to assist those 281,000
အရေးပေါ်အခြေအနေကျော်လွန်သွားချိန်မှာကျွန်တော်တို့ကတခြားအရက်ဖက်လူအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတော့လည်းပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုတနည်းမဟုတ်တနည်းနဲ့အောင်မြင်အောင်လှုပ်ဆောင်သွားမှာပါ
။မြန်မာနိုင်ငံပြည်နယ်နဲ့တိုင်းစစ်တစ်ခုမှာရေဘေးသင့်ခံနေရတဲ့ပြည်သူတွေအတွက်အမေရိကန်ပြည်အစုအပြင်ဗြိတိန်ဥရောပသမဂ္ဂနဲ့တရုတ်ဂျပန်စင်ကာပူစတဲ့နိုင်ငံတွေကအကူအညီထောက်ပံ့တွေနဲ့ပံ့ပိုးကူညီပေးနေပါတယ်ရှင
်။ရေဘေးသင့်အခြေအနေတွေအကြောင်းကျွန်တော်တို့ VOA သတင်းတောက်တွေစူးစီးတင်ဆက်ပေးခဲ့တာပါခင်ဗျာ။ကျွန်တော်တို့ဒီပထမပိုင်းအစီအစဉ်အဆုံးမသက်ခင်မှာအခုနောက်ဆုံးတင်ပြပေးမယ့်သတင်းဆောင်မကတော့အပြစ်ခတ်ရစေးဆွေးနွေးပွဲအကြောင်းပါ။တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစေးစာချုပ် NCA ကိုအချောသက်ရေးအတွက်အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့၉ချိန်မြောက်ဆွေးနွေးပွဲကိုရန်ကုန်မြို့မှာဒီကနေ့ဆွေးနွေးခဲ့ရမှာ၈ချိန်မြောက်ဆွေးနွေးပွဲကအပြီးမသက်သေးတဲ့အချက်တွေအကုန်ပြီးပါသဘောတူညီချက်ရရှိခဲ့ပြီးလက်မှတ်စာချုပ်လက်မှတ်ရေးထိုးရမှာအလုံးပါဝင်ရေးဆိုတဲ့အချက်ကိုတော့နှစ်ဖက်ကြားညှိနှိုင်းဆွေးနွေးဖို့ကြံရှိနေပါတယ်ဒီသတင်းကိုတော့ကိုရိုင်းသွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းကကိုမိုးစောကတင်ပြပေးထားပါတယ်ခင်ဗျာ
ဟုတ်ကဲ့အစိုးရရဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့အစိမ့်မြင့်ညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ SD တို့ရဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ် NCA အချောသက်ဆွေးနွေးပွဲကိုဒီနေ့နေ့ကတနအီကနေစတင်ပြီးညနေ 9:00 ကျော်မှာပထမရက်ဆွေးနွေးပွဲပြီးဆုံးခဲ့ပါတယ်ဒီဆွေးနွေးပွဲအပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာမြန်မာငြိမ်းချမ်းရေးစင်တာကအကြီးတန်းအကြံပေးဦးလောင်မောင်ရွှေကအခုလိုသတင်းထုတ်ပြန်ပါတယ
်။အရင်ဘက်ကဆွေးနွေးဖို့ပြန်ခဲ့တယ်ဒီ text ဆက်မှာပေါ့လေစာအဖြစ်ပေါ့ချောဖို့တစ်ချက်နဲ့စီးပွားဆွေးနွေးကြတယ်ချဲဖို့နှစ်ချက်ကြမ်းအဲ့ဒီသုံးချက်လုံးပေါ့ဆွေးနွေးပြီးတော့နှစ်ဖက်ကောင်းဆောင်နေတာဒါကိုကျွန်တော်တို့သဘောတူပါတယ်ဆက်ပြီးတော့ပါဝင်လက်မှတ်ရေးထိုးမဲ့ကောင်းဆောင်ပေါ့ကျွန်တော်တို့ဘက်ကဘယ်အဆင့်နေနိုင်ငံသားကောင်းဆောင်နေဘယ်အဆင့်နေဆွေးနွေးတာလဲနှစ်ဖက် သဘောတူကြပါတယ်။နောက်ပြည်နဲ့တက်တရားလဲမူအားဖြင့်တော့တန်းသားတွေတောင်းဆိုတော့အားလုံးအစွဲဘက်ကလက်ရောပြီးတော့အစွဲဘက်ကနှစ်ဖက်သဘောတူတဲ့အတိုင်းကိုအစွဲဘက်ကပြန်တင်ပြတော့နှစ်ဖက်တို့ကဆောင်ရွက်ပါမယ်ဆိုတော့လည်းဒါလေးကျွန်တော်ပြုပြပါတယ်။အော်နိုင်ငံတကာတက်တည်ကိုလည်းဂျီဘူအားဖြင့်တော့တန်းသားပတိပြင်ပြတာနဲ့အစွဲဘက်ကပြန်တင်ပြတဲ့ဥစ္စာမှာတော့ဘူအားဖြင့်တော့ကျွန်တော်သဘောတူပါတယ်။အဒီနေ့ကတော့ကျွန်တော်တို့ဒီဆွေးနွေးချက်ကတော့စာချုပ်ကအပိုက်33တော့ဆုံးမှရှိတဲ့ဟာအထိရတော့အားလုံးကျွန်တော်တို့ရောက်ပါပြီ။နောက်ပြန်မှာတော့ဒီ all news ဆိုတဲ့ကိစ္စကိုတော့ကျွန်တော်တို့ဆက်ပြီးတော့မနေ့9နိုင်ရက်စပြီးတော့ဆွေးနွေးပါမယ်။
လောလောဆယ် NCA လက်မှတ်ရေးထိုးရမှာအစိုးရဘက်ကလက်မခံသေးတဲ့အဖွဲ့တွေကတော့ဝါအမျိုးသားအဖွဲ့ချုပ် WNO ၊ရခိုင်အမျိုးသားကောင်စီ ANC ၊လာဟုဒီမိုကရက်တစ်တပ်မက LDU ၊ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF ၊ကိုကံအဖွဲ့ဖြစ်တဲ့မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်ဖွဲ့ MNDAA နဲ့ရခိုင်တပ်မတော် AA တို့ဖြစ်ပါတယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့အစစ်မြင့်ညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ SD ရဲ့ဒူးအဖွဲ့ခေါင်းဆောင်နှစ်ဖြစ်တဲ့ပူးစင်ကျုံကတော့အားလုံးပါဝင်ရေးအတွက်ဆက်လက်ဆွေးနွေးသွားမယ်လို့ပြောပါတယ်
ဒါကတော့ကျွန်တော်တို့နှစ်ဖက်ကညှိနှိုင်းပြီးတော့မှလောရမယ့်ကိစ္စဖြစ်တယ်လို့ကျွန်တော်ယူဆပါတယ်ကျွန်တော်တို့တိုင်းရင်းသားတွေဖက်ကတော့ဒီအစိုးရလက်မခံနိုင်သေးဘူးလို့ပြောနေတဲ့6ဖွဲ့ပေါ့လေဒါဟာကျွန်တော်တို့ရည်စည်တွဲလာခဲ့တဲ့ကျွန်တော်တို့အဖွဲ့တွေဖြစ်တယ်သူတို့ရဲ့အနေထားကိုလည်းကျွန်တော်သိတော့ကျွန်တော်တို့အနေနဲ့အဲ့ဒါလို့ကျွန်တော်တို့ဒီလက်မှတ်မထူးတဲ့အဖွဲ့တဲ့မှာခြံထားခြင်းအပြင်ကျွန်တော်အကျူးရှိတာတဲ့အကျူးရောက်တာပိုဖြစ်နေမယ်လို့ကျွန်တော်ယူဆပါတယ်။နောက်သူတို့အနေနဲ့လက်မှတ်ထိုးတင်တယ်လို့လည်းကျွန်တော်တိုင်းရင်းသားဖက်ကတော့ယူဆပါတယ်ခင်ဗျာ။ဒါကြောင့်မလို့ကျွန်တော်တို့ဒီအားလုံးပါဝင်လက်မှတ်ရေးထိုးရေးကိုကျွန်တော်ဒီကနေ့အစိုးရစီမှာထပ်ခါတလေတဲ့ကျွန်တော်တင်ပြနေတာဖြစ်ပါတယ်။မနေ့ပြန်လည်းပဲဒီကိစ္စကိုပဲကျွန်တော်ထပ်ခါလည်းပြန်တင်ပြမှာပါ။
အစိုးရဘက်ကလက်မခံသေးတဲ့အဖွဲ့တွေဟာအစိုးရနဲ့တဖွဲ့ချင်းစီလိုက်အပြစ်ခတ်ရက်စဲရေးလက်မှတ်ရေးထိုးမထားတဲ့အဖွဲ့တွေဖြစ်ပါတယ်။အားလုံးပါဝင်ရေးနဲ့ပတ်သက်ပြီးအစိုးရဘက်ကသဘောထားကိုတော့ဦးလာမောင်ရွှေကအခုလိုရှင်းလင်းပါတယ
်။ All Inclusive ကိစ္စကိုတော့ဆရာတို့နဲ့ကျွန်တော်ခဏနေမယ်ဒီမှာပြောကြည့်တာ။ကျွန်တော်တို့အစိုးရဘက်ကတော့အပိုက်33မှာတိုင်းရင်းသားဘယ် level ထိုးမယ်ဆိုတဲ့ဟာပဲကျွန်တော်တို့ကသတ်မှတ်တယ်လို့ယူဆတယ်။ဆရာတို့ကတော့အားလုံးပါဝင်တယ်လို့ယူဆတော့ဒီတစ်ခုပဲကျွန်တော်တို့ပြန်ပြီးတော့ပြီးဖို့တော့ရှိတယ်ဒီဘူအဖြစ်တော့ကျွန်တော်တို့ဒီနောက်နှစ်ရက်ဆိုရင်နိုင်ငံတော်သမရမြင်းနေဖိတ်ခေါ်တာ၄နှစ်ပြည့်ပါပြီအဲ့တော့၄နှစ်ပြည့်ကံဒီအလိုမှာကျွန်တော်တို့ဘက်ကတော့ဒီစာချုပ်ကိုပြည့်ပြတ်ဖို့ပေါ့ညှိစရာတော့ကျွန်တော်တို့ဘက်ကမကျန်တော့ဘူးတော့ all inclusive ဒီစာချုပ် text ကိုညှိတာမဟုတ်ဘဲနဲ့စာချုပ်ရဲ့လက်မှတ်ရေးထိုးတဲ့သူတွေဖြစ်တဲ့ဖွဲ့စည်းတွေပေါ့နော်တိုင်းရင်းသားတွေဘက်ကအဆိုပြုတဲ့ဖွဲ့စည်းတွေညှိနှိုင်းတာဖြစ်တဲ့အတွက်ပြည်တော်စုစုဝဘက်ကတော့ဒီ text ဆော့ဆရာတို့နဲ့လက်ပြန်မှာအစောတိုင်တော့ပြီးပြီလို့ပဲသူတို့အမှတ်ယူမဲ့သဘောရှိပ
ါပြီးခဲ့တဲ့ပုံတူးနေ့ကတော့ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF ကိုကံအဖွဲ့ဖြစ်တဲ့မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်ဖွဲ့ MNDAA နဲ့ရခိုင်တပ်မတော် AA အဖွဲ့တွေကအစိုးရကိုသူတို့သုံးဘွဲ့နဲ့တပြိုင်တည်းအပြစ်ခတ်ရက်စဲဖို့ကမ်းလှမ်းထားပါတယ်တောက်ကြနေ့မှာဆက်လက်ဆွေးနွေးမယ်အားလုံးပါဝင်ရေးဆိုတဲ့အချက်ကိုနှစ်ဖက်ညှိနှိုင်းနိုင်မယ်ဆိုရင်တော့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာနှစ်ပေါင်း60ကျော်ကြာဖြစ်ပွားနေတဲ့ပြည်ရင်းစစ်ရက်စဲရေးကိုစတင်နိုင်မယ်နှစ်ဖက်သဘောတူစာချုပ်ကိုအချောတက်နိုင်မှာဖြစ်ပါတယ
်လူမှုရေးစီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်။အပတ်စဉ်စနေညပိုင်းအစီအစဉ်မှာတင်ဆက်ပေးနေတာပါ။စောင့်မျှော်နားဆင်ပါခင်ဗျာ
။ကျွန်တော် VOE ကိုသောတာရှင်တွေစာရေးသားဝေဖန်ကြံပြုလိုတာပဲဖြစ်ဖြစ်သချင်းတောင်းလိုတာပဲဖြစ်ဖြစ်ဆက်သွယ်လို့ရဆိုရင်ကျွန်တော်ရဲ့ email လိပ်စာက barmis@voanews.com ဖြစ်ပါတယ်။ဖုန်းနံပါတ်ကတော့2392 3995554ဖြစ်ပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာ VOA American တန်ကနေဩဂုတ်လ6ရက်ကြာသပတေးနေ့ညဘက်မြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းလိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190ကနေဆက်ပြီးထုတ်လွှင့်ပေးသွားမှာပါခင်ဗျာအခုဒုတိယပိုင်းစီစဉ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပ
ါဒီထဲမှာဘာလို့ရေနစ်ပြန်လဲဆိုတော့ရေတွေကဘုန်းနဲ့စီစဉ်နေရေရှိမယ်ဒီဒီရှိနေပေါ့နော်ဘူးရွာပြီးတော့ရုပ်ပြီးတဲ့ဆယ်ပေါက်လို့
ဒါကတော့ရေကြီးရေရှမ်းမှုတွေအတွင်းရေအရှိန်ပြင်းပြင်းပါကြောင့်ဆင်းစစ်နေဆိုတာကိုမြန်မာနိုင်ငံဆရာအောင်မြတ်အသင်းကဒေါက်တာမြင့်ဦးပြောသွားတာပါဒီအကြောင်းအပြည့်အပတ်စဉ်ကဏ္ဍတွေထဲမှာဥအောင်ခင်ရဲ့မြမရေသုံးသက်ချက်နဲ့တိုင်းရင်းသတင်းလာအစီအစဉ်တွေကိုလည်းတင်ပြပေးသွားမှာပါအခုအရင်ဆုံးတော့ဒီကျမ်းမာရေးအစီအစဉ်မှာရေကြီးတဲ့ရေရှိန်ကြောင့်ရေမျောတည်ဆုံးရခြင်းအကြောင်းကိုတင်ပြမှာပါမြန်မာနိုင်ငံနေရာတော်မြတ်မြတ်မှာပြင်းထန်တဲ့ရေကြီးတာတွေကြောင့်တည်ဆုံးသူအရေအတွက်တိုးများလာတာမှာရေမျောရေနေပြီးတည်ဆုံးရသူကအများစုဖြစ်တယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေကြပါတယ်အခုလိုဖြစ်ရတာကရေကြီးပြီးစစ်စစ်နေတဲ့ရေအရှိန်အနှဲငယ်နဲ့တင်ရေချေမျက်စိအထက်အမြင့်မှာလူကိုရေထဲမျောပါစေဖို့အန္တရာယ်ရှိနေတာပါအခုလိုရေမျောတည်ဆုံးရတာကနေကာကွယ်နိုင်ဖို့ဘာတွေသိဖို့လုပ်ဖို့လိုအပ်ပါလဲဒီအကြောင်းမြန်မာနိုင်ငံဆရာအောင်မြတ်အသင်းရဲ့အထွေထွေယောဂကုဆရာအောင်မြတ်အဖွဲ့ကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမိမြန်တင်ပြပေးထားပါရခင်ဗျာ
โอเคดอกเตอร์มิ้นครับเราမြန်မာနိုင်ငံမှာဒီရေကြီးရေရှမ်းတာတွေဖြစ်နေတဲ့အတွက်ပေါ့ဆရာเนาะတနင်္ဂနွေလုံးညီပါလကိုဖြစ်နေတဲ့နေရာမှာဒီတည်ဆုံးသူတွေလည်းတစ်ဖြည်းများလာပါတယ်ဆရာအထူးသဖြင့်တော့ရေထဲမှာမျောသွားတာရင်းနစ်ပြီးတော့တည်ဆုံးတာတွေဖြစ်တာများတာကိုတွေ့ရပါတယ်အခုလို့ဒီတည်ဆုံးမှုတွေကနေကာကွယ်နိုင်ဖို့အတွက်ဒီရေကြီးတဲ့ရေအရှိန်ရဲ့သဘာဝလေးကိုဆရာနည်းနည်းရှင်းပြပေးပါလား
ရေထဲမှာဘာလို့ရေနစ်ပြန်လဲဆိုတော့ရေတွေကဘုန်းနဲ့စီးစင်းတဲ့ရေရှိမယ်ဒီဒီရှိနေပေါ့နော်ဘူးရွာပြီးတော့ရုပ်ပြီးတဲ့ဆယ်ပေါက်လို့မျိုးမဟုတ်ဘဲနဲ့တင်ကြံခဲ့တဲ့ရေတွေကတော့မစီးဘူးပေါ့အပြင်းငယ်တဲ့ရေလို့ခေါ်မှာပေါ့အဲတော့စီးစင်းတဲ့ရေကတော့ကရေတက်လာမယ်ပေါ့နော်မြေကြီးကရှန်တက်လာမယ်တော့ဆယ်ရေကပေါက်လာမယ်တရားနာမှာအလင်းနဲ့စီးတယ်ပေါ့ဒီလိုရေပေါ့နော်အဲ့တော့ဟိုဒီလိုစီးစင်းတဲ့ရေဟာလူ့အတွက်အနေနဲ့အင်တန်ကြီးကြီးတယ်အခုကျွန်တော်တို့ဒီရေပြည်တာကိုတွားနေတဲ့အခါမှာလူတွေကစီးစင်းနေကြလားပေါ့နော်တချို့ရေတွေကအလင်းနဲ့စီးနေတယ်အဲ့ဒီရေတွေဆိုတော့ဖြစ်နိုင်လို့ရှိရင်တော့လူမဆင်းနေတော့ပေါ့နော်ဟိုနေလေပါညက်သွားတော့မယ်ဒီကရန်ကတနာယူ၄မိုင်လုံးစီးရဲ့ရေပေါ့ဗျာတနာယူ၄မိုင်လုံးဆိုတာလူလမ်းလျှောက်လောက်စီးနေတယ်အဲ့ဒီရေရဲ့အနက်ကချီမျက်စိတာလာပေါ့6လက်မလောက်ပဲရှိနေဆိုရင်အဲ့ဒီရေထဲမှာလူတယောက်လမ်းလျှောက်လို့ရှိရင်တော့မထိနိုင်တော့ဘူးထိနေရုပ်ပြည့်လေးကြသွားရင်သူကရုပ်ပြည့်မထနိုင်ဘူးမထနိုင်တဲ့အခါမှာကျန်တာခရီးစဉ်ငယ်မျိုးဆိုရင်တော့ဒါရေနစ်ပြနေတယ်မော်တော်ကားတွေပါကြီးကြတော့ကျွန်တော်ကဒီတပီလောက်မှန်းတာပေါ့တပီဆိုတာကတာယာတဝက်လောက်နစ်ပြီပေါ့နော်တာယာတဝက်လောက်နစ်တဲ့ရေမျိုးဟာခုနပြောလို့တနာယူဒီမိုင်တော့မစင်းအောင်ဒီတန်းလျှောက်တော့လည်းစီးနေအဲ့ဒီမော်တော်ကားအကြောင်းမထိတ်နေတော့ဘူး။ပြန်မျောပါသွားနိုင်တဲ့အဆင့်ရှိတယ်ဒီဘာလို့ဒီရေရဲ့ဥနာကဖော့ကုန်ပါလေနော်အဲ့ဒါနဲ့ကျွန်တော်ကမျောပါသွားနိုင်တယ်အဲ့ဒါကြောင့်ကားတွေပါလေရေထဲမှာတချို့ကရေဖွင့်ပြီးဖြတ်တယ်။ဖြတ်ရင်းနဲ့တရားနာရောက်တဲ့ဒီကားပေါ်ကတော့တက်လိုက်မှာပဲလို့ပြောနေတယ်။တရားနာမှာရေစီးနေတာတစ်ခါတိုင်းနဲ့တနည်းအားမှာဒီမိုင်ဆိုတော့နှစ်ဆသုံးခါလောက်ပိုစီးတယ်။အဲ့ဒါနဲ့ကျွန်တော်မျောပါသွားတာ။ဆိုင်ကလေးထုံနေပါမယ်ဆိုင်ကလေးကရေဆုံးပြောင်းကဆက်ပါတာပဲအဲ့ဒါဆက်အားနဲ့ယုံနေလို့ပြောမှန်တယ်အဲ့စစ်တွေကရေတပီလောက်သူ့ရဲ့အင်ဂျင်ကိုထိရတယ်အင်ဂျင်တွေမှာဒုက္ခရမှာဘရိတ်တွေနဲ့မပြီးတော့ဘူးဘလို့ကားလဲထုံနေရပါမယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီရေကြီးတဲ့နေရာမှာဘလို့လူတွေတည်ဆုံးမှုများတာကိုတွေ့ရလဲဆရာ
ရေကြီးတဲ့ခါမှာအများကြီးကရေနဲ့တွေ့တာအဲ့ဒီရေမပူတက်ကြလားမဟုတ်ရေပူတက်တယ်တပီရဲ့လူကြည့်လိုက်ရှင်ရေပူတက်တယ်လူသုံးပုံနှစ်ပုံကရေကြီးရေရှမ်းတဲ့မှာမထိနိုင်လို့တည်ကြတာနောက်ရေကအေးနေတဲ့ရေပေါ့မိုးရွာထားတဲ့ရေကျွန်တော်ကဥခတ်မယ်ဆိုလို့ရှိရင်သူကလက်ကဘလောက်ပဲစမ်းတမ်းပေါ့နော်20 30ဒီကနေ20ဒီတော့ကျသွားတယ်အေးတဲ့ရေဖြစ်တယ်ဆိုတာနဲ့ကြောသားရဆိုင်ပါတယ်ဥက္ကဏကမခံနိုင်ဘူးဒါကိုကျွန်တော်ကငါခံနိုင်တယ်ဆိုပြီးကိုရင်ကိုရင်နဲ့ပဲသိရတယ်ဟုတ်ပါဘူးကမ္ဘာ့ကျန်းမာရေးဖွယ်ရထက်တာဒီလိုရေကြီးရေရှမ်းကာလမှာအရင်ဆုံးရေနစ်ပြီးသေးတဲ့ဒီကခရီးဖြစ်နေတယ်ပေါ့နော်ကျွန်တော်များများကနော်ပထမတော့ငါးနှစ်ကနေကိုနှစ်ကလေးတွေတော့အသက်ကြီးတဲ့လူတွေပေါ့ဒါကဘူးရေးစီဝါရည်ရည်ကတောက်ထားတဲ့ဒီလေဒီကျွန်တော်တို့မှတ်တမ်းနေတွေ့ရပါတော့။နောက်ကအခုကျွန်တော်တို့တွေ့နေရတာကဒီကဒီကြေကြေးသမားတွေရောဒီရှန်တဲ့ဒေသမှာနေတဲ့လူတွေရောအသက်ကအကြီးတယောက်မှဝှက်ထားတာမတွေ့ဘူးပေါ့နော်။အဲ့တော့ဆိုတာကဒီလိုညွန့်နေရတယ်မှာအသက်ကအကြီးတယောက်ပါရမယ်လေဦးမှာကြေကြေးသမားတွေရောနောက်ကအောက်ချီမှာဒီကောင်ကမြစ်ကြီးကရေကန်လားဆိုတော့ကျွန်တော်မသိဘူး။တော့ကျွန်တော်ကရေတင်းကြီးတစ်ခုလုံးဖုံးနေတာ အဲ့တွိုင်းနဲ့ကုရှိမှာမြင့်တော့မေငံတော့မကြောက်ကြရတော့မလို့အဲ့ကြောက်ရွံ့တဲ့ကွာခါရက်ကန်ရက်ကန်နဲ့ဒီရေရှင်မှာပါတော့မှာပဲအဲ့တော့အဲ့ဒါကဒီနာရေးသေးမှာတော့မှရေးမြစ်ပြီးသေးတဲ့ဟာမျိုးပေါ့
ဟုတ်ကဲ့ဆရာနောက်ထပ်ရောတတိထားတဲ့လူမျိုးတွေရှိသေးလားဆရာအထူးသဖြင့်ဒီယောဂါရှိတဲ့လူမျိုးတွေပေါ့နော
်ရေးကြံတဲ့လူတွေအဲ့ကယောဂါရှိတဲ့လူတွေပေါ့နော်ဟိုဆေးဝါးထောက်နေရတဲ့စီးရယောဂါဒေဒီယောဂါဒီလူတွေပေါ့နောက်ကရက်ပေါက်ထားတဲ့လူတွေဒီလေးဆိုရင်ပြီးတော့ကိုယ်ခိုင်ဝါမထိနိုင်တော့ဘူးပေါ့နော်ရုပ်တရက်ဒီထဲမှာရှိတော့ငိုပဲသူကအေးပြန်သွားမယ်သူတို့ကမွေးစီဝါးတောက်တုံးထားမယ်သူပို့ပြီးတော့လှုပ်ရှားမှာခဲ့နေတာပေါ့ရေသေးပဲဖြစ်ဖြစ်အရှင်မဲ့ဖြစ်ဖြစ်အဲ့လိုလိုမျိုးကလုံးဝရေတော့မဆင်းတော့ဘူးပေါ့ဟိုကျွန်တော်ဓာတ်ပုံနဲ့တွေ့တာလူတွေကရေထဲမှာဆင်းပြီးတော့တမြတ်တမြတ်ရှုတယ်အရင်ကကအဲ့လိုရှုရမယ်အစားကြီးနဲ့ရှုတာဆန်းပို့ပြီးတော့ရှုကြပါနောက်ခါကျအသက်ကြီးကြီးကိုထားပါအဲ့ကဘောတွေအကုန်ပေါ့နော်ယူဆောင်ထားရမယ်အဲ့တော့အခုလောလောဆယ်ကဂရုခြေတွေတမန်တွေသင်္ဘောတွေစက်ကြီးရယ်ချိုရင်းလို့ရေနစ်တာလည်းရှိတယ်အဲအဲ့တော့တမန်တွေကိုကျွန်တော်ပြီးစလေပေါ့ဗျာဟိုမစစ်သေးဘူးတော့ပေါက်နေတယ်လူတွေပို့ပြီးကျင်လိုက်တယ်ဒါကြောင့်ရေနစ်တာလည်းရှိတယ်
ဟုတ်ကဲ့အခုလို့ဒီရေကြီးတာကြောင့်ရေထဲမျောပါမသွားအောင်ဘလူးမျိုးကြိုတင်ပြီးတော့ကာကွယ်တင်လဲဆရာ
အဲ့တော့ဘလူးကာကွယ်ရမယ်ဆိုတော့အမြင့်နေပြန်အောင်လုပ်ရမှာပေါ့အခုကကျွန်တော်တို့နိုင်ငံမှာဒီဟိုရေမကြီးခင်မှာရှေ့ပြောင်းတဲ့ system အပ္ပဒံနေတယ်အားလို့ warning system ကိုခေါ်တာပေါ့ဗျာအဲ့တော့ဒီရေတွေရှိတော့မယ်ဆိုရှင်ကျွန်တော်ရွှေ့ပြောင်းအောင်အရှိပြောင်းတာပဲအရှိပြောင်းမခံတဲ့နေနေနေကရေရေပတ်လဲဝိုင်းလာပြီဝိုင်းလာတဲ့အခါကျတော့မှလုံလုံအစီအစဉ်မမှမရှိတော့ဘူးအဲ့ဒီမှာအဲ့ထဲမှာမှရေလည်းဖြတ်တယ်ပေါ့ဗျာဖြတ်တဲ့အခါကျတော့ရေလည်းစီးနေတယ်ဆိုတော့ကျွန်တော်မျက်နှာပြောလို့ပေါ့မထိနိုင်နဲ့နဲ့ပြရတာမျိုးရေမြစ်တာပေါ့ရေဆွဲသွားတာပေါ့နော်အဲ့လိုကြီးဒါကြောင့်ဟိုနေအစောကြီးတည်းကရေပေါ်အချိန်ကြီးညာတဲ့လေးပြောနေကြတယ်အခုကဒါလည်းနောက်ကျတယ်ပေါ့နော်အခုကကျွန်တော်ဒီပိန်းနဲ့ချီပြီးတော့ကျွန်တော်ဒါရေလေးတစ်ခါရောက်နေပြီဒီအခုရေဒီပြန်ကျတယ်ဆိုတာဒါရေစီးပါတယ်လေကြည့်ရကြရအနေနဲ့ရှိတယ်။နောက်ကကျွန်တော်တို့ဒီမြို့ဒီမှာညောင်းထုံးတွေညောင်းတွေကျွန်တော်တို့ရေရှမ်းတော့မသိဘူး။အဲ့တော့ကိုသွားနေရတော့ပထမတော့ခြေကလုံးနစ်တာပေါ့။ခြေလုံးနစ်ကလည်းရုပ်ရည်သွားနေတဲ့ခါလေနစ်တဲ့နေရာရောက်ချကြတာများသူကအဲ့မှာရက်ကန်ရက်ကန်နဲ့ယူတဲ့ရောတို့ပေါ့။အဲအဲ့ဒီမှာကျွန်တော်ညောင်းထုံးတွေပွင့်နေတာရှိတယ်။အဲ့လိုမျိုးနေရာနဲ့ကျွန်တော်ယူနေတာ။အဲ့တော့ဘာလဲဆိုတော့ကျွန်တော်အဖော်ကြီးကအနည်းနေရာတွေမှာကျွန်တော်ကြိုတင်ပြီးတော့ရွှေ့ပြောင်းထားရမယ်။အခုဒီ UV ကိုဒီနေရာမှာကြာကြာထားရင်လည်းအချိန်ချိန်မှာလိမ့်ကြမယ်။ဒီရဲ့အဲ့ဒီလိုသူခံစားရမယ်ဆင်းလိုက်တာနဲ့ရေစီးမှပါသွားနိုင်တယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဘလို့ရေမျိုးဆိုရင်တော့လုံကြုံစိတ်ချရတယ်လို့ရေပွေးရအဖြစ်သတ်မှတ်နိုင်မလဲပေါ့နော်သူတို့အမြဲလဲဒီအိမ်နေပေါ်မှာအမြင့်နေပေါ်မှာတက်မနေနိုင်တဲ့အတွက
်အဲ့တော့ရေအ net ကိုကြည့်ရမှာပေါ့နော်ကျွန်တော်6လောက်မှလောက်နေတဲ့ရေသုံးဖို့3လောက်နေတဲ့ရေအောက်ခြေကိုကျွန်တော်အောက်ကအမြင့်ဘလောက်လဲဆိုတာရေကြီးလို့လှမ်းနေမြန်ရင်ကတ္တရာလမ်းတော့မကောင်းလှမ်းနေမြန်တော့ကိုယ်တော်စိတ်ချနိုင်တယ်ဒါပေမဲ့မစည်းတဲ့ရေပေါ့ဒီရေးသေးပေါ့ရေရေရေတဲ့ရေပေါ့အဲ့ဒီတော့ကျွန်တော်တို့ဒါကဒီဒူးစစ်လောက်ကအနေနဲ့မရှိဘူးခါးစစ်လောက်ထဲမှာရေပြေးရဆိုရင်တော့မှကျွန်တော်မဆင်းပြေနေတော့ဘူးပြေးနေတဲ့တော့လာလို့လိုပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီရေကြီးရေရှင်တာကြောင့်လူတွေအသက်ဆုံးရှုံးနေတဲ့ဒီရေမျောတာရေနစ်တာမဖြစ်အောင်ကာကွယ်ရေးနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကိုပြောဖို့ရှိမှာဆရာ
ရေကြီးတာတော့ကျွန်တော်တို့ကဒီမိုးလေဝသသတင်းပေါ့အမှန်ကန်ကျွန်တော်တို့လူတွေနားထောင်ပေါ့ရေပြက်နေအခုဆိုလို့ရှိရင်ကျွန်တော်မြို့ဝကျွန်တော်တက်တော်မဲ့လို့ဝန်ကြီးသားနေတယ်အဲ့ဒါကိုပီကပ်ပြီးတော့မကြည့်နေပေါ့ရောအမြင့်များအစိုးရရှောင်ရှားထားပါပေါ့နော်ပြည်သူပြည်ပြားတွေရွှေ့ထားပါရေကြီးတော့မှရွှေ့တယ်ဆိုတာကအဲ့ဒီအများနေပြီဒီကအလင်းနဲ့ပြက်လာရင်ကိုယ့်အတွက်ရေမြစ်ကိုလာလာရှိတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းရဲ့ကျမ်းမာရေးအစီအစဉ်ဖြစ်ပါတယ်အခုတော့မြမအရေး30ချက်အစီအစဉ်ကိုဆက်လက်တင်ပြပေးမှာပါမြမပြည်မှာမွေးရည်ဆေးတိုက်ဖျက်ရေးလုပ်နေပေမဲ့စားဝတ်နေရေးခက်ခဲသူတွေကဘိန်းဆိုင်ကြတာမို့အထွက်တိုးနေပါတယ်ဒီလိုနဲ့နှစ်ကြာလာတဲ့အခါမှာမွေးရည်ဆေးမှောင်ခူဟာမြမစီးပွားရေးနဲ့နိုင်ငံရေးမှာအရေးပါလာကြောင်းဥအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကသုံးသပ်တင်ပြပေးထားပါတယ်ခင်ဗျာ
လုံးရတဲ့ဆယ်နှစ်ကျော်ကဘိန်းဧကဝဲလောက်စိုက်ပျိုးခဲ့တဲ့မိသားစုတွေဟာအခုအခါမှာတဧကအထိတိုးချဲ့စိုက်ပျိုးလာတယ်လို့မကြာမီကထုတ်တဲ့ကုလသမဂ္ဂမွေးရစင်းနဲ့မှုကင်းယုံရဲ့2015အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။ဘဝရတရေခက်ခဲလွန်းလာကြောင်းဝင်ငွေရအောင်ဘိန်းကိုတိုးချဲ့စိုက်ပျိုးကြတာလို့ဆိုပါတယ်။ဘိန်းစိုက်ပျိုးတဲ့မြေဧကတသိန်းခွဲလောက်ရှိပါတယ်။တရုတ်မြန်မာနယ်စပ်မှာဘိန်းကွင်းတွေပျောက်သွားပြီးအတွင်းပိုင်းပြည်သူစစ်ချုပ်ကိုင်တဲ့ဒေသမှာဘိန်းကင်းတွေတိုးပွားလာပါတယ်။မွေးရည်ဆင်းတဲ့လက်နက်ကိုင်အဖွဲ့ဆက်ဆက်နေတာကိုပြသလာဖြစ်ပါတယ်။ရာဘတုံးမဟုတ်မြင်းစည်းလိုလူတိများတဲ့စိတ်ကြွစီထုတ်လုပ်မှုလည်းတိုးပွားလာပါတယ်။အစိုးရတပ်ဩဇာကံပြည်သူစစ်ကြီးစိုးတဲ့နယ်မြေမှာဝန်ထမ်းကိုလက်ထိုးပြီးမွေးရည်ဆေးထုတ်လုပ်နေတာဖြစ်ပါတယ်။မ မဆလာခင်မှာကာကွယ်ရေးတပ်ဖွဲ့ကိုစစ်တပ်ကဘိန်းလုခွင့်ပေးထားတယ်လို့အခုခင်မှာပြည်သူစစ်ကလုခွင့်ရနေပါတယ်အနာတိဆောက်ရမှာအရေးပါအရာရောက်တဲ့ဘိန်းမောင်ကူဟာအချမ်းသာဆုံးပုဂ္ဂိုလ်တွေဖြစ်လာပါတယ်ပြည်သူစစ်ခေါင်းဆောင်အချို့ဆိုရင်ဒီခိုင်ဖြိုးပါတီဝင်လွတ်တော်ကိုယ်စားလှယ်ဖြစ်လာတဲ့အသည့်မြောက်စားခံနေရပါတယ
်ဝါတပ်ဖွဲ့နဲ့မိုင်းလန်တပ်ဖွဲ့ထိန်းချုပ်တဲ့နေမြေကလွဲပြီးရှမ်းပြည်နယ်မှာဘိန်းမဆိုင်တဲ့နေရာမရှိသလောက်ပဲလို့ရှမ်းတန်တော်စစ်တရင်ဌာနရဲ့2015မူရစီအစီရင်ခံစာမှာဖော်ပြထားပါတယ်။ဒါပေမဲ့ယာတိဥရုမကောင်းလို့အထွက်နည်းမှုအယောင်းဝဲကြဆင်းမှုစတာတွေကြောင့်ဘိန်းဆိုင်ပြူရီကနေယာဘစီးပြားထုတ်လို့ရေးဘက်ကိုလှည့်လာကြတာလည်းရှိပါတယ်။ယာဘထုတ်လို့တဲ့ပုဂ္ဂိုလ်ဟာဩဇာတိကမရှိတဲ့ဒေသခံဖြစ်ပါတယ်။ဘိန်းဘရင်လို့နာမည်ကြီးခဲ့သူတွေမရှိတော့ပေမဲ့ရှမ်းပြည်နယ်မှာမူရစီအများအပြားထုတ်လို့နေစေဖြစ်ပါတယ်။စစ်တပ်နဲ့အဆင်ပြေသူဟာလွတ်တော်ကိုစလည်းဖြစ်လာပြီးအစမပြေသူဟာဘိန်းမရင်လို့ကင်မိုးတက်ခံရတဲ့သဘောဖြစ်ပါတယ်စစ်အာဏာကျပြန့်ရေးနဲ့မူရစေဟာအမြဲတမ်းဆက်ဆက်နေပါတယ
်လွန်ခဲ့တဲ့15နှစ်အတွင်းဘိန်းပပျောက်ရေးစီမံကိန်းအကောင့်ထဲပေါ်ခဲ့ပြီးမဲ့မအောင်မြင်တဲ့အတွက်2019အထိစီမံကိန်းတိုးချဲ့ထားပါတယ်ဘိန်းအစားထိုးတည်နံစီမံကိန်းတွေဟာမြို့နယ်အနှံ့မရောက်သေးပါဘူးလစာနဲ့မစားလောက်တဲ့ဝန်ထမ်းတွေမူရစေနဲ့ဆက်ပြီးစီးပွားရှာကြတာအများကြီးတဲ့ကိစ္စဖြစ်ပါတယ်ဆိုရတဲ့စစ်စေးဂိတ်နှစ်ခုနဲ့လက်အောက်ခံပြည်သူစစ်ဂိတ်ကိုကျော်ဖြတ်လာတဲ့ကြောက်ပေကားကိုရှမ်းပြည်မြောက်ပိုင်းမန်တုံမြို့နယ်မှာစစ်စေးတဲ့အခါရာဘမြင်းစေးပြားနှစ်တန်းကျော်နဲ့ဘိန်းဖြူ16ကီလိုဖမ်းမိတယ်လို့တာအင်းပလောင်လွတ်မြောက်ရေးတပ်ဖွဲ့ကမလကကြေညာပါတယ်ရာဘစေးပြားထုတ်လို့ရမှာအသုံးပြုတဲ့ဈေးမုံကီလို600ကျော်ကြောက်မဲမြို့နယ်မှာဇူလိုင်လ13ရက်နေ့ကဖမ်းမိပါတယ်
ဘိန်းဖြူထုတ်လို့ရတာဈေးအကုန်ကျများပြီးအချိန်ကြာတာကြောင့်အလွယ်တကူထုတ်လုပ်နိုင်တဲ့ရာဘစီးပြားထုတ်သူတွေများလာတာလို့ရှမ်းမူရစီအစီရင်ခံစာမှာဖော်ပြပါတယ်။ရာဘစီးပြားကိုတော်ရုံမျိုးပါစားသုံးကြတာမို့လက်လီလက်ကားရောင်းဝယ်နိုင်ကြပါတယ်။ဥပမာလာရှုမှာဆိုရင်ရာဘအတွက်လန်တလန်သတ်မှတ်ထားတယ်လို့ဆိုပါတယ်။အလွယ်တကူစားသုံးနိုင်တဲ့ရာဘစီးပြားကိုထုတ်လုပ်သူများပြားလာပါတယ်။ဘိန်းခင်းကိုဖျက်ဆီးနိုင်ပေမဲ့နေရာရွှေ့နေတဲ့ရာဘသမားကိုဖမ်းမိဖို့အခက်ခဲပါတယ်။ရှမ်းပြည်နယ်ပြင်ကချင်၊ကယားနဲ့ချင်းပြည်နယ်မှာလည်းမူရစီထုတ်လုပ်မှုများလာပါတယ်။ကချင်ပြည်နယ်မှာမူရစီစားသုံးမှုတိုးပွားလာတာကြောင့်ခရီးရန်ဂိုင်းပေါင်းစုံပူပေါင်းပြီးမူရစီဝါတိုက်ဖြတ်ရေးလုပ်နေရပါတယ်
။မြန်မာအစိုးရကတော့ဓာတ်ပုံအများအပြားပါဝင်တဲ့မူရစီဝါထိန်းချုပ်ရေးနှစ်ပတ်လည်အစီရင်ခံစာကို2013ကထုတ်ပါတယ်။ဒုံးစားအတိုင်းအစိုးရလုပ်ပုံကိုအမွန့်တင်ထားပါတယ်။ဒါပေမဲ့အစိုးရတပ်နဲ့အခြားလက်နက်ကိုင်တွေပါဝင်တဲ့အာဏာတည်ဆောက်ရေးလုပ်ငန်းဖြစ်နေလို့ဝိရစေတိုက်ဖြတ်ရေးမအောင်မြင်တာလို့သုံးသပ်ကြပါတယ်။ကွေလွန်သူလော်စစ်ဟာနဲ့ခွန်စာဟာဘိန်းဘီရင်အဖြစ်နာမည်ရပါတယ်။1988မှာစစ်အစိုးရတက်လာပြီးအပြစ်အခက်ရပ်ဆဲတဲ့အခါဘိန်းဘီရင်ဟာတန်ကတ်အရေးယူခံရတဲ့စစ်အစိုးရရဲ့မဟာမိတ်ကြီးဖြစ်လာပါတယ်။ဒေသခံနိုင်ငံရေးခေါင်းဆောင်စစ်ဘူပြည်သူစစ်တိုင်းနာလင်းနဲ့ကိုင်တရုတ်လုပ်ငန်းရှင်စတဲ့ပုဂ္ဂိုလ်တွေဟာမူရစီဈေးကွက်မှာအဓိကပါဝင်သူတွေဖြစ်လာပါတယ်။စင်းသားစိုက်ပျိုးတဲ့ဘိန်းကိုဒီပုဂ္ဂိုလ်တွေကခြေလှယ်ကြပါတယ်။အာနာတိဆောက်တာကိုပံပိုးကူညီတဲ့မူရစီမောင်ကူဟာစစ်တပ်ရဲ့မဟာမိတ်ဖြစ်လာပါတယ်။အနာယပါတီရန်ပုန်ကွင်ရှာယာမှာလည်းဘိန်းမောင်ကူဟာတဒတ်တအားဖြစ်ပါတယ်။စေအုပ်စုနဲ့အစဉ်ပြေတဲ့မူရစီလုပ်ငန်းရှင်တွေဟာမြန်မာနိုင်ငံရေးနဲ့စီးပွားရေးမှာအခိုင်အမာနေရာယူထားကြပြီဖြစ်လို့တဖြည်းဖြည်းနဲ့အနောက်တိုင်းကပါအတိအမှတ်ပြုရတဲ့အဖြစ်ကိုရောက်ရှိလာနိုင်ပါတယ်ခင်ဗျာ
ဥောင်ခင်ရဲ့မြန်မာရေး30ချက်အစီအစဉ်ကိုတင်ဆက်ပေးခဲ့တာပါခင်ဗျာအခုနောက်ဆုံးအစီအစဉ်ဖြစ်တဲ့တိုင်းရင်သတင်းလောက်ကိုထုတ်လွှင့်ပေးပါမယ် BNN Wine Rosa တွေကအစီအစဉ်တင်ဆက်ပေးထားပါတယ်ခင်ဗျာ
စင်တင်ဆက်သွားမယ်တိုင်းရင်သတင်းလွာကကြွဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါ BNY တော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွာမှာနားဆင်ရမှာတွေကတော့KNU အပါအဝင်ကရင်လက်နက်ကန်အဖွဲ့၃ဖွဲ့တောင်ပိုင်းရှမ်းပြည်တပ်မတော်တပ်ဖွဲ့ကုစလေတို့ဟာသမရဦးသိန်းစိန်နဲ့မြမတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့နဲ့တွေ့ဆုံခဲ့ပါတယ်။ UNHCR ရဲ့အထူးကိုယ်စားလှယ်ကမ္ဘာကျော်ဟောလိဝုဒ်မင်းသမီးအန်ဂျလီနာဂျိုလီဟာကချင်ပြည်နယ်မြစ်ကြမ်းမြို့မှာရှိနေတဲ့ကချင်အမျိုးသမီးအဖွဲ့တွေ NGO အဖွဲ့တွေနဲ့တွေ့ဆုံခဲ့တဲ့ဆိုတာနဲ့မိုးကြီးမြေပြိုမှုကြောင့်ကလန်ပြတ်တောက်သွားတဲ့အတွက်ဟာခါမြို့မှာရိတ်ခါရှာပါမှုပြဿနာနဲ့ကြုံတွေ့နေကြရတဲ့အကြောင်းလေးကိုကြားကြရမှာပါရှင်
ကျမကနူပန်ပါတတိယရက်ကိုဆိုင်မင်းနဲ့အတူတင်ဆက်သွားမှာပါတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ကရင်အမျိုးသားအစည်းအရုံး KNU DKBA အဖွဲ့နဲ့ KNU KNLA ငင်းချမ်းရေးကောင်စီကခေါင်းဆောင်တွေဟာတမဒဦးသိန်းစိန်နဲ့မြမတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူဂျင်မင်းအွန်လိုင်းနဲ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်ဇွန်လ3ရက်နေ့ကတမဒနဲ့တွေ့ဆုံမှုမှာတနင်္ဂနွေလုံးအပြစ်ခတ်ရစီ NCA မူကြမ်းကိုအပြစ်သက်လက်မှတ်ရေးထိုးနိုင်ဖို့နဲ့လက်မှတ်ထိုးဖို့ကြံ့ကြာနေတဲ့အပေါ်ဘယ်လိုတွေ့ကြုံသွားကြမလဲဆိုတာကိုအတူတကွစဉ်းစားဆွေးနွေးခဲ့ကြတယ်လို့ KNU အထူးတွင်ရင်မူဘရူဆော့ကွယ်ထူဝင်းကပြောပါတယ်ဇွန်လ4ရက်နေ့မှာကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံမှုမှာတပ်ပိုင်းဆိုင်ရာလုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းရေးကိစ္စနဲ့တပ်မတော်ရဲ့အခြေခံမှု6ချက်ကိုရှင်းလင်းဆွေးနွေးခဲ့တယ်လို့တောင်ပိုင်းရှမ်းပြည်တပ်မတော်ကိုစလဲပုံမူကြီးဆိုင်လာကပြောပါတယ်အခုလိုတမဒတ်ဦးသိန်းစိန်နဲ့တမတော်ကာကွယ်ရေးဦးစီးချုပ်တို့နဲ့အလွတ်သဘောတွေ့ဆုံမှုဟာလာမယ့်ဩဂုတ်လ6ရက်နေ့မှာတနင်္ဂနွေလုံးအပြစ်ခတ်ရစေးရေးဆိုင်ရာအစစ်မြေညီနိုင်းရေးကိုယ်စားလှယ်အဖွဲ့ SD နဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC တို့တွေ့ဆုံမှုအတွက်အထောက်အကူပြုနိုင်မယ်လို့ယူဆကြောင်းပုံမူကြီးဆိုင်လာကပြောပါတယ်အခုလိုအလွတ်သဘောတွေးဆောင်ခဲ့တဲ့လက်နက်ကင်အဖွဲ့၄ဖွဲ့ဟာပြီးခဲ့တဲ့ဖေဖော်ဝါရီလ၁၂ရက်နေ့ကနိုင်ငံတော်အစိုးရနဲ့ငြိမ်းချမ်းရေးနဲ့အမျိုးသားပြည်နယ်တည်မြဲရေးဆိုင်ရာကတိကဝတ်ပြုချက်လက်မှတ်ရေးထိုးခဲ့တဲ့အဖွဲ့တွေဖြစ်ပါတယ်
ကူလာတမက်ကတုတ်ခတ်တဲ့များဆိုင်ရာမဟာမင်းကြီးရုံး UNHCR ရဲ့အထူးကိုယ်စားလှယ်ကပ္ပကျော်ဟောလိဝုဒ်မင်းသမီးအင်ဂျလီနာဂျိုလီဟာကချင်ပြည်နယ်မြစ်ကြီးနားမြို့မှာရှိနေတဲ့ကချင်မျိုးသမီးအဖွဲ့တွေ NGO အဖွဲ့တွေနဲ့တွေ့ဆုံခဲ့တယ်လို့စစ်ပြေတုတ်ခတ်တဲ့စခန်းတွေကိုလည်းတွားရောက်ခဲ့ပါတယ်ကချင်ပြည်နယ်ကကချင်မျိုးသမီးအဖွဲ့တွေနဲ့တွေ့ဆုံရမှာတော့စစ်ပွဲတွေအတွင်းအမျိုးသမီးတွေကြုံတွေ့နေရတဲ့အကြမ်းဖက်ခံရမှုတွေနဲ့လူခွင့်ရင်ချိုးဖောက်ခံရတဲ့အခြေအနေတွေကိုတိကျထားမေးမြန်းခဲ့တယ်လို့ဖွဲ့ဂျန်ဒါနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းအဖွဲ့တာဝန်ခံဒေါ်နန်ဘူကပြောပါတယ်တအပြင်ကချင်ပြည်နယ်အတွင်းကဒုက္ခတွေရဲ့အရေးနဲ့ပတ်သက်ပြီးတော့လဲအစိုးရတက်ကနေရိတ်ခါတင်ဖို့ရေးပိတ်ပင်ခဲ့တာနဲ့ကလေးတွေရဲ့အနာဂတ်ပညာရေးကိုလည်းစိုးရိမ်ရတဲ့အခြေအနေကိုမင်းသမီးဂျိုလီကိုတင်ပြခဲ့တယ်လို့တော်နန်ဘူကပြောပါတယ်ရုပ်ရှင်မင်းသမီးဂျိုလီအနေနဲ့လိန်ပိုင်းဆိုင်ရာအကြမ်းဖက်သူတွေကိုတရားဥပဒေနဲ့အရေးယူပေးဖို့တရားဥပဒေနဲ့အညီအရေးယူပေးဖို့နဲ့မြမအမျိုးသမီးတွေအနေနဲ့ရင်းချမ်းရေးလုပ်ငန်းစဉ်တွေမှာတက်တက်ကြွကြွပါဝင်ဖို့တိုက်တွန်းခဲ့ပါတယ်
မိုးအဆက်မပြတ်ရွာသွန်းမှုကြောင့်ရခိုင်ပြည်နယ်အတွင်းကြောက်တော်မြောက်ဦးမင်းပြဘူတိတောင်နဲ့ပုံနာကျွန်းမြို့နယ်တွေမှာရေလွှမ်းမိုးမှုကိုအဓိကခံခဲ့ရပြီးအနည်းဆုံးလူပေါင်း20နီးပါးသေဆုံးခဲ့ရတယ်လို့လူနေအိမ်အဆောက်အဦတော်တော်များများလည်းပျက်စီးသွားပါတယ်။အဲ့ဒီမြို့နယ်တွေကကျေးရွာအများအပြားကကျေးရွာသားတွေဟာနှိဆက်ရာဖုံတော်ကြီးကျောင်းတွေမှာဒုက္ခသည်ဖြစ်ခိုးလုံနေရပြီးမြို့နယ်၉ခုမှာရေဘေးကယ်ဆယ်ရေးစခန်းပေါင်း100နီးပါးဖွင့်လှစ်ထားပါတယ်။မင်းပြမြို့နယ်ကရေဘေးသင့်ကျေးရွာတချို့ကိုတော့နေဆက်ရေးရဝန်ကြီးဌာနအမြင့်တန်းအတွင်းဝန်ဦးဆန်ရွှေအောင်ဦးဆောင်ပြီးရဟရင်နဲ့ကေစီရေးပစ္စည်းတွေတွားရောက်ဖြန့်ဝေနေပါတယ်
မြန်မာပြည်တဝမ်းမြို့နယ်အများအပြားရေးကြီးနေချိန်မှာရှမ်းပြည်ရှေ့ပိုင်းတချီလက်ခရိုင်ကင်းလပ်မြို့နယ်ခွဲမှာလဲမိုးတိတ်ထန်စွာရွာသွင်းပြီးတောင်ကျချောင်းရေးကြီးတာကြောင့်နှမ်ကိုင်းရွာနဲ့တော်ကော့ကျေးရွာကအိမ်ခြေနေရာကျော်ရေနှိမ့်မြုပ်ပြီးဒေသခံလေးဦးရေမျောပါသေဆုံးခဲ့ပါတယ်နေနှိမ့်မြုပ်သွားတဲ့ရေဘေးဒုက္ခတဲ့နေရာကျော်ဟာနှမ်ကိုင်းကျေးရွာဖုန်ကြီးကျောင်းကယ်ဆယ်ရေးစခန်းမှာခိုးလုံနေရပြီးလိုအပ်တဲ့အကူအညီနဲ့စားနပ်ရိက္ခာတွေကိုနိုင်ငံရေးပါတီတွေဒေသခံအာဏာပိုင်တွေနေမြေခံတပ်မတော်အဖွဲ့အစည်းတွေနဲ့လူမှုရေးအတင်းအဖွဲ့တွေကနေထောက်ပံ့ကူညီလူတန်းခဲ့တယ်လို့ရှမ်းတိုင်းတားမြတ်ဒီမိုကရက်တစ်ပါတီကတော်နန်းငွေမြကပြောပါတယ်
လွန်ခဲ့တဲ့အနှစ်40ကျော်ကတိဆောက်ခဲ့တဲ့မွန်ပြည်နယ်ရေးမြို့ကဗိုလ်ချုပ်ဇေဟောင်းကိုဖျက်သိမ်းပြီးအဲ့ဒီနေရာမှာမြို့တော်ခန့်မှဆောက်လုပ်သွားမယ်လို့မြို့နယ်စီပင်တာယာရေးကော်မတီအတွင်းရင်မှုဦးထွန်းရှင်ကပြောပါတယ်ဖျက်သိမ်းမဲ့ဇေးရဲ့တောင်ဘက်မှာဇေးသစ်ပြန်ဆောက်ပြီးတော့မူလဆိုင်ခန်းပန်ရှင်တွေကိုပြန်လည်နေရာချထားပေးမယ်လို့လည်းဦးထွန်းရှင်ကပြောပါတယ်လက်ရှိဗိုလ်ချုပ်ဇေးမှာဆိုင်ခန်း20ဝန်းကျင်နဲ့ပြန်ကျဇေးသည်60ခန့်ရောင်းချလျက်ရှိပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှင် မူတီထန်စွာရွာသွန်းခဲ့ပြီးမိသားတွေပြိုကျခဲ့လို့ချင်းပြည်နယ်ဟာခါမြို့ကိုဆက်သွယ်ထားတဲ့ကားလမ်းတွေပြတ်တောက်သွားတဲ့အတွက်ဟာခါမြို့မှာရိတ်ခါရှားပါမှုပြဿနာတွေနဲ့တွေ့ကြုံနေကြရပါတယ်။ဒီအခြေအနေတွေကိုကိုစလိုင်းကစူးစီးထားပြီးနမ်ဟောမ်ကလည်းခုလိုတင်ဆက်ထားပါတယ်ရှင်။
မိုးအဆက်မပြတ်ရွာသွန်းလို့တောင်တွေပြိုမြေသားတွေရှော့ကြလာတာတွေကြောင့်ချင်းပြည်နယ်ရဲ့မြို့တော်ဟာခါမှာလူနေအိမ်ခြေ613အိမ်ပြိုကျပျက်စီးသွားခဲ့ပြီးလူဦးရေ6000ကျော်ဟာရေဘေးဒုက္ခရောက်နေကြပါတယ်။ဟာခါမြို့ကိုဆက်သွယ်တဲ့ကားလမ်းအလုံးပြိုကျပျက်စီးကုန်လို့ဟာခါမြို့ထဲကိုရိတ်ခါတွေဝင်ရောက်ပို့ဆောင်နိုင်ခြင်းမရှိတာကြောင့်ဒုက္ခတွေတွေအပြင်ဟာခါတစ်မြို့လုံးစားနပ်ရိတ်ခါပြဿနာကြုံတွေ့နေရတယ်လို့ဟာခါကယ်ဆယ်ရေးအဖွဲ့မှတာဝန်ရှိသူဦးလဲဖြစ်ချင်းလူငယ်အဖွဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ကိုရာကုံထံကအခုလိုပြောပါတယ
်အားလုံးကဒုက္ခတွေကိုဆက်ပြီးဖြစ်လာပြီးအရင်ကမိသားစု၄-၅ယောက်လောက်ရှိနေတဲ့သူတွေကိုသင်ကခံတယ်တော့သူလာပြီးဆိုတော့သာပုသောကိုဟာပြူပြူဝေခိုင်းလိုက်ပါတယ်လာတာလုံးတော့မဲလို့ဒီနေ့ဟာတော့ဘူးလေးကုံသွားတယ်ဆိုတော့အလုံးနဲ့ပါလို့ဒီသာပုပေါ့နော်ခါရောက်ကြတယ်
ရက်ွက်ကြီး6ခုရှိတဲ့ဟာခါမြို့ပေါ်မှာရက်ွက်4ခုဟာနေလို့မရတော့လောက်အောင်ပြိုကျပျက်စီးသွားခဲ့ပြီးတော့ကြံရက်ွက်2ခုဟာလည်းမိုးဆက်လက်ရွာသွန်းမယ်ဆိုရင်စိုးရိမ်ရတဲ့အခြေအနေမှရှိတယ်လို့သူကပြောပါတယ်။အခုလိုဟာခါမြို့ပေါ်မှာကယ်ဆယ်ရေးစခန်း7ခုဖွင့်လှစ်ထားပြီးလူပေါင်း6653ဦးကိုပြောင်းရွှေ့နေရာချထားသလိုဒေသခံတော်များများဟာလည်းနေဆက်ရဆွေမျိုးတွေမှာတွားရောက်ခိုလုံနေကြတယ်လို့သိရပါတယ်။ချင်းပြည်နယ်လူမှုရေးဝန်ကြီးဒေါက်တာပမောင်ကတော့ဒုက္ခသည်တွေစားဝတ်နေရေးအဆင်ပြေဖို့အတွက်တပ်မတော်ထံကနေစံအိတ်900ချေးပြီးဖြန့်ဝေနေတယ်လို့ဆိုပါတယ်
လမ်းကလည်းအကုန်ပြတ်နေပြီစံမရောက်တော့ဘူးပေါ့နော်ဒုက္ခသည်တွေကျွေးမွေးနေမှုပေါ့လေတပ်မတော်ကကအရင် improve သူဆောင်ထားတဲ့ရေခပ်အဲ့ဒါတွေကိုအိတ်900ချီချပါတယ်ဆိုတော့အဲ့ဒါဝေးနေပါတယ်ပေါ့နော်
အလားတူချင်းပြည်နယ်တောင်ပိုင်းပလက်ဝမြို့မှာလည်းကလတန်မြစ်ရေတက်လာမှုကြောင့်ရေကြီးရေရှမ်းမှုဖြစ်ပွားကလူနေအိမ်ချင်း980ခန့်ရေနစ်မြုပ်နေပြီးမြေပြိုမှုကြောင့်25အိမ်နဲ့လေတိုက်မှုကြောင့်18အိမ်ပျက်စီးကလူရေ3000ကျော်ဒုက္ခရောက်နေကြတယ်လို့ပလက်ဝမြို့အခြေစိုက်ခုမီးလူငယ်များအသင်းဥက္ကဋ္ဌကိုကျော်အောင်ကပြောပါတယ်
ဆက်ပြီးတော့မွန်ပြည်နယ်ဘီလင်းမြို့နယ်နဲ့စိုက်ထုံမြို့နယ်တွေမှာဇူလိုင်လကုန်ပိုင်းတုန်းကအဆက်မပြတ်ရွာသွန်းခဲ့တဲ့မိုးတွေကြောင့်နဲ့တောင်ကျချောင်းရီတွေကြောင့်ရေကြီးရေရှမ်းမှုဖြစ်ပွားခဲ့ပြီးတော့ဒေသခံ6000ကျော်ဟာဆိုရင်ဘေးလွတ်ရာယာယီရေဘေးကယ်ဆယ်ရေးစခန်းတွေမှာခိုလုံနေကြရပါတယ်။မွန်ပြည်နယ်အတွင်းရေကြီးမှုအခြေအနေကိုတော့မြေစနိုင်းရဲ့စူးစီးချက်ကိုနိုင်ကွန်းအင်ကနေအခုလိုတင်ဆက်ထားတဲ့သတင်းလွှာကိုကြားကြရမှာပါရှင်။
မွန်ပြည်နယ်ဘီလင်းမြို့နယ်ဘက်မှာဆိုရင်ရေကြီးရေချန်ရာကနေအခုအခါမှာရေအနှဲငယ်လျော့ကျသွားပြီမဲ့အိမ်မပြန်နိုင်သေးဘူးလို့လဲဘီလင်းမြို့ကရေဘေးချောင်တော်ခင်ဝင်းကပြောပါတယ်ဘီလင်းမြို့ပေါ်ရက်ွက်တွေမှာတော့ရေ9ပေခန့်အထိမြင့်တက်လာခဲ့ပြီးနှိပ်တဲ့အိမ်တွေအကုန်လုံးမြုပ်သွားတဲ့အတွက်ဇူလိုင်လကုန်ကနေစပြီးတော့ရေဘေးချောင်စခန်းတွေဖွင့်လှစ်ခဲ့ပါတယ်ဘီလင်းမြို့မှာရက်ွက်နဲ့ကျေးရွာပေါင်း18ခုတို့ကနေအိမ်တောင်စု1000ကျော်လူဦးရေ4600ကျော်တို့ကတော့ရေဘေးချောင်စခန်း26ခုနဲ့နှိစက်ရာဆွေမျိုးအိမ်တွေမှာခိုလုံနေရတယ်လို့ဘီလင်းမြို့နယ်အထွေထွေအုပ်ချုပ်ရေးမှူးရုံးကနေစီရင်ပြုစုထားပါတယ်အလားတူကြိုက်ထုံမြို့ပေါ်ရက်ွက်တစ်ခုမှာလည်းအိမ်တောင်စု300ကျော်ရေလွှမ်းခံရပြီးတော့လူဦးရေ1300ကျော်တို့ကတောရဖုန်ကြီးကျောင်းမှာဖွင့်လှစ်ထားတဲ့ယာယီရေဘေးချောင်စခန်းမှာခိုလုံနေရပါတယ်အမှန်တကယ်ဒုက္ခရောက်နေတဲ့ရေဘေးချောင်တွေအတွက်အကူအညီလိုအပ်နေစေလို့လဲရေဘေးတဲ့သူတွေကိုတွားရကူညီခဲ့တဲ့မော်လမြိုင်မြို့ခံမျိုးသမီးသူကအခုလိုပြောပါတယ်
တိုက်ထုံမှာတော့ထုံးကြောင်းမှာအဲ့မှာ900ကျော်ရှိအဲ့ဒါတော့တကယ်ဒုက္ခရောက်နေတာပါအဲ့မှာ900ကျော်ရှိတယ်နောက်တစ်နေရာကတော့သူတိတ်မရှိတော့လို့ပြောမှာအုတ်ထုတ်ရေမှုရုံးမှာပဲဆူသွားခဲ့တယ်ဒီနေ့မှာတော့နေရာကြီးများတယ်အများကြီးပဲဈေးသားမှာဆိုရင် 3-400 လောက်ရှိတယ
်ဘီလင်းနဲ့ကြိုက်ထုံမြို့မှာတော့စာရင်းကျောင်းတွေအလုံးပိတ်ထားရတဲ့အခြေအနေမှာရှိနေပါတယ်။ဇူလိုင်လကုန်ပိုင်းကစပြီးမိုးသည်သန်းစွာရွာသွန်းမှုကြောင့်ချင်းပြည်နယ်၊ရခိုင်ပြည်နယ်၊မွန်ပြည်နယ်၊ကရင်ပြည်နယ်၊စကိုင်းတိုင်းဒေသကြီး၊မကွေးတိုင်းဒေသကြီး၊အေရဝတီတိုင်းဒေသကြီး၊ပဲခူးတိုင်းဒေသကြီး၊ရန်ကုန်တိုင်းဒေသကြီးတွေမှာလည်းရေကြီးရေရှမ်းမှု၊လူနေအိမ်ခြေပျက်စီးမှု၊တီးနှံဆိုင်ခင်းပျက်စီးမှုအပြင်လူအသေးပြောက်ရှိခဲ့တယ်လို့ရေဘေးဒုက္ခသည်2000ကျော်ရှိခဲ့ပါတယ်။
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
။တနင်္ဂနွေလောအပြစ်ခတ်ရစေးရေး NCA မူကြမ်းကိုအပြစ်သက်လက်မှတ်ရေးထိုးနိုင်ရေးကိစ္စနဲ့ပတ်သက်ပြီး KNU အပါအဝင်ကရင်လက်နက်ကိုင်၃ဖွဲ့ တောင်ပိုင်းရှမ်းပြည်တပ်မတော်တပ်ဖွဲ့ကိုစလေတို့ဟာသမဒဦးသိန်းစိန်နဲ့မြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ရဲ့အထူးကိုယ်စားလှယ်ကဘာကျော်ဟောလိဝုဒ်မင်းသမီးအန်ဂျလီနာဂျိုလီဟာကချင်ပြည်နယ်မြစ်ကြီးနားမြို့မှာရှိနေတဲ့ကချင်အမျိုးသမီးအဖွဲ့တွေ NGOs အဖွဲ့တွေနဲ့တွေ့ဆုံခဲ့တယ်လို့စစ်ပြေးဒုက္ခသည်စခန်းတွေကိုသွားရောက်ခဲ့ပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
BNI ဝိုင်းတော်သားတွေရဲ့တရင်သတင်းလွှာအပတ်စဉ်အစီအစဉ်ကိုထုတ်လွှင့်ပေးခဲ့တာပါခင်ဗျာ။အခုတော့လာမယ့်စနေနေ့တရိုက်လေးလိုင်းအစီအစဉ်မှာဘာအကြောင်းတွေကိုဆွေးနွေးမလဲဆိုတာကိုနားဆင်ကြည့်ပါခင်ဗျာ။
ရရှိမြတ်မြမြန်မာတနိုင်ငံလုံးအတိုင်းအတာနဲ့ဒီမိုကရေစီတောင်းဆိုလှုပ်ရှားမှုကြီးဖြစ်ခဲ့တဲ့88ရေတော်ပုံဟာအခုဆိုလို့ရှိရင်28နှစ်မြောက်ခဲ့ပါပြီမြန်မာနိုင်ငံမှာအပြောင်းလဲတွေရှိလာတာနဲ့အတူပဲ88လှုပ်ရှားမှုကာလကိုဥဆောင်ခဲ့ကြတဲ့88မျိုးဆက်ចောင်းသားတွေဟာဆိုရင်လည်းနိုင်ငံရေးအရဖြတ်သန်းမှုရောအတွေ့အကြုံရပါတစုံတရာရင့်ကျက်ရရှိလာကြပြီဖြစ်ပါတယ်88မျိုးဆက်ចောင်းသားခေါင်းဆောင်တွေအနေနဲ့သူတို့ရဲ့မျှော်မှန်းချက်တွေအတွက်ဘလို့အခန်းကဏ္ဍမျိုးမှာရှိနေပါပြီလေနိုင်ငံမျိုးဆက်တဲ့အနေနဲ့မြန်မာနိုင်ငံကြီးမှာဥဆောင်လာမယ့်အခွင့်အလမ်းအခြေအနေတွေရှိလာပါပြီလားဒီကြောင့်ကိုလာမယ့်စနေညပိုင်းတဲ့လီလိုက်စီစဉ်မှာသုံးသက်ဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမိမြလူရတဲ့တော်ရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို view မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်ဒါမှမဟုတ်ဒီဆွေးနွေးလူရမိမြလူရတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်view မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323829954ဖြစ်ပါတယ်။ email လိပ်စာကတော့ bamis@viewnews.com ဖြစ်ပါတယ်။ပါဝင်စွန်းနေမြန်မြန်ကြမဲ့တော်ရရှင်တွေကိုကျူးဇူးပါတယ်ခင်ဗျာ
။လာမယ့်စနေနေ့တရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့လဲထပ်မံဖိတ်ခေါ်အပ်ပါတယ်ခင်ဗျာ။တော်ရရှင်များခင်ဗျာ။ VOE ကထုတ်လွှင့်ပေးနေတဲ့ကျန်းမာရေးသိပ္ပံနဲ့ဤပညာအမျိုးသမီးကဏ္ဍဘလော့ဂါရီပြောသမန်မြမရေးသုံးသက်ချက်တရိုက်လေးလိုင်းဆွေးနွေးကန်တိတာဆိုလင်အမေရိကန်တခွင်စတဲ့သတင်းပတ်စင်ကဏ္ဍတွေနဲ့အတူနောက်ဆုံးရရှိထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကို VOA Internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာပြန်လည်နားဆင်လို့ရတဲ့အပြင် VOA Facebook Twitter နဲ့ YouTube စာမျက်နှာတွေမှာလည်းပြန်လည်ကြည့်ရှုလို့ရပါတယ်ခင်ဗျာကြော်ရပင်းညဘက် VOE မြန်မာပိုင်းအစီအစဉ်ကိုနားဆင်နေကြရတာဖြစ်ပါရယ်ခင်ဗျာကျွန်တော်တို့အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုကြံနေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုမက်ခင်မြူထေကကြီးညာပေးသွားမှာပါခင်ဗျာ
အရှေ့တန်အာရှနိုင်ငံများအသင်းအာဆီယံရဲ့ဒီကနေ့ဆွေးနွေးပွဲတွေအဆုံးသတ်ချိန်မှာပူးတဲ့ညညာချက်တရထုတ်ပြန်ခဲ့ကြတဲ့အဖွဲ့ဝင်နိုင်ငံတွေအကြားတောင်တရုတ်ပင်လယ်ရေပိုင်နဲ့အငင်းပွားမှုနဲ့ပတ်သက်တဲ့စကားလုံးရည်ညွှန်းသုံးစွဲမှုအပေါ်မှာသဘောထားကွဲလွဲမှုတွေရှိခဲ့ပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကတော့ဒေသတွင်လွတ်လပ်စွာရေချောင်းနဲ့လေချောင်းသွာလာမှုတွေရှိအောင်ဆက်လက်ထိန်းသိမ်းထားဖို့အရေးကြီးတယ်လို့ပြောဆိုလိုက်တယ်လို့တရုတ်အနေနဲ့အငင်းပွားနေတဲ့ကျွန်းစုတွေပေါ်မှာလူလုံကျွန်းတည်ဆောက်နေတာတွေကိုရပ်ဆိုင်ဖို့လည်းတောင်းဆိုထားပါတယ်ရှင်။အမေရိကန်ပြည်ထောင်စုရဲ့နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးဆိုင်ရာဌာန USAID ကနေပြီးတော့တဆင့်ဒီမြန်မာနိုင်ငံရဲ့ရေဘေးသင့်လူမှုအတွက်အမေရိကန်ဒေါ်လာ6သိန်းကိုအရေးပေါ်အကူအညီဖြစ်နေပေးရသွားမယ်လို့အမေရိကန်တန်ယုံပြောခွင့်ရက VOE ကိုပြောပါတယ်။ဒါပြင်အရေးပေါ်လူအချက်တွေကိုဖြည့်ဆည်းပေးဖို့မြန်မာနိုင်ငံကဒေသဆိုင်ရာဝန်ထမ်းတွေအတူလက်တွဲလှုပ်ဆောင်နေကြအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်နေပြီလို့လည်းပြောပါရယ်ကုလသမဂ္ဂစာနယ်ရိက္ခာအစီအစဉ် WFP ကလည်းအစိုးရဝန်ကြီးဌာနတွေနဲ့ပူးပေါင်းပြီးတော့ရေပိတ်တဲ့ဒုက္ခသည်3သိန်းကျော်ကိုစာနယ်ရိက္ခာအကူအညီတွေပေးဖို့ဆောင်ရွက်နေတယ်လို့ပြောပါရယ်ရှင်ပြီးခဲ့တဲ့နှစ်တုန်းကပျောက်ဆုံးသွားခဲ့တဲ့မလေးရှားခီးသည်တင်လေရင်တောင်ပန်အစိပ်ပိုင်းတစ်ခုကိုပြီးခဲ့တဲ့သတင်းပတ်တုန်းကရှာဖွေတွေ့ခဲ့တဲ့အိန္ဒိယသမုဒ္ဒရာတွေက reunion ကျွမ်းပေါ်မှာပဲနောက်ထပ်လေရင်အပျက်စီးပိုင်းစားချို့ထပ်ပြီးတော့တွေ့ထားတယ်လို့မလေးရှားတရုတ်ပို့ဆိုင်ဝန်ကြီးကပြောပါရယ်အခုထပ်မံတွေ့တဲ့အထက်မှာတော့လေရင်ထိုင်ကုန်ကူရှင်အပိုင်းစားတချို့ပြတင်းပေါက်ပေါင်းတွေနဲ့တခြားအပျက်စီးတချို့ပါဝင်တယ်လို့ဝန်ကြီးကပြောပါရယ်ဒါပေမဲ့ဒီပစ္စည်းတွေကပျောက်ဆုံးလေရင်ကအစိပ်ပိုင်းတွေဟုတ်မဟုတ်ဆိုတာကတော့သူကအတိမပြုပါဘူးရှင်စီးရီးယားနိုင်ငံမှာဒါရုလက်နဲ့အုံပြုမှုတွေကိုဘယ်သူတွေကဆောင်ရွက်နေတယ်လဲဆိုတာကိုစုံစမ်းဖော်ထုတ်ဖို့ရည်ရွယ်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်တည်းရဲ့ချမှတ်ဖို့ရုရှားနဲ့အမေရိကန်နိုင်ငံကြားသဘောတူညီချက်ရခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောပါရယ်ရှင်
တရင်ချင်းချုပ်ကိုမက်ခင်မြူထွေးကကြီးညာခဲ့တာပါ။ဒီညပဲအစီအစဉ်ထုတ်လို့ရေးမှုကတော့မတ်တင်ဂီတိုက်ဖြစ်ပြီးအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။ကျွန်တော်ကတော့အောင်ပါ။ဩဂုတ်လ6ရက်ကြာသပတေးနေ့ညပဲ VOE မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိလိုင်းဒိုမီတာ19.25နဲ့လိုင်းလက်မီတာ190ရိုးကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။တော်တော်ရှင်တွေအားလုံးမင်္ဂလာအပေါင်းနဲ့ည ြည့်စုံတဲ့ညဖြစ်ပါစေ။ VOE ကိုနားဆင်တဲ့အတွက်ကျေးဇူးထူးတင်ပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.